The Voice of America in Burmese.
မင်္ဂလာကြပါရှင်2006ခုနှစ်စက်တင်ဘာလ23ရက်တောက်ချနေညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်သူစုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:10အထိလိုင်းဒိုမီတာ24 25 32နဲ့51တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျွန်မအီတန်စမဒီညအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါကျွန်တော်ရန်နိုင်ပါတောက်ချညပိုင်းသတင်းတွေကိုတော့အရှာဖောင်းနေတူကြီးညာပေးသွားမှာဖြစ်ပါတယ်အာဖရိကနယ်ပေါ်အမေရိကန်နိုင်ငံသားတို့ကိုရဲကပြစ်တက်ခဲ့တာနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံ Charlotte မြို့မှာ3ရက်မြောက်နေ့ဖြစ်တဲ့ဆန္ဒပြခဲ့ကြပါတယ်ထိုင်းနိုင်ငံတောင်ဝမ်းမှာဒီကနေ့လမ်းဘေးထောင်ပုံပေါက်ခွဲမှုကြောင့်ရဲတပ်ဖွဲ့ဝင်3ယောက်ဒီဆုံးသွားခဲ့ပါတယ်အိန္ဒိယနိုင်ငံကဖြစ်တဲ့နိုင်ငံစီကနေအမေရိကန်ဒေါ်လာ 8.8 ဘီလီယံတန်ဖိုးရှိတဲ့တိုက်လေယာဉ် 36 ဆင်းဝယ်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြရမှာက
ကိုပတ်ဝင်းကျင်မှာပေါ့နော်ဒီကလေးမလေးတွေကိုနှိပ်စက်နေလို့ဆဲရဆူရထူရထောင်းတဲ့အတန်တွေကြားလို့ရှင်ဒေတာဝင်းကျင်အနေနဲ့တက်ဆိုင်ရာကိုအခုညီတောင်းတာမျိုးအကြောင်းကြားတာမျိုးအခုချိန်မှာအဆုံးဆိုင်ဆုံးကြီးကဒီကြီးပဲရှိတယ
်အိမ်ကူတွေကိုအကာအကွယ်ပေးရအမျိုးသမီးအခွင့်အရေးတက်ကြွလှုပ်ရှားသူဒေါခင်လေးရဲ့အခုလိုပြောကြားချက်တွေနဲ့အတူကရင်နဲ့ကချင်ပြည်နယ်တွေကစစ်ပွဲနောက်ဆုံးရအခြေအနေတွေကိုဒီညပိုင်းမှာပြောပြသွားဖို့ရှိပါတယ်အခုအရင်ဆုံးနောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ရှားဖောင်တို့ကကြေညာပေးတော့မှာပါရှင
်အာဖရိကနယ်ပေါ်အမေရိကန်နိုင်ငံသားတို့ကိုရဲကအငင်းပွားစရာပြစ်ခတ်ခဲ့တာနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံရှေ့ချန်းမြောက်ကရိုလိုင်းနားပြည်နယ်ရှာလော့တ်မြို့မှာ၃ညမြောက်အဖြစ်နဲ့ဆန္ဒပြခဲ့ကြပါတယ်စနာပြပွဲအများစုဟာငြင်းငြင်းချမ်းချမ်းပဲရှိခဲ့ပါတယ်ညဆက်နိုင်နောက်ပိုင်းအပြင်မထွက်ရလို့အမိန့်ထုတ်ထားတာကိုစနာပြသူရာပေါင်းများစွာကလိုက်နာခြင်းမရှိဘဲနဲ့တောက်ကြနေအစောပိုင်းကအထီကိုလမ်းတွေပေါ်ကိုထွက်ပြီးတော့စနာပြခဲ့ကြပြီးစနာပြခဲ့ကြပါတယ်စနာပြသူတွေဘက်ကငြင်းငြင်းစွာစနာပြနေသမျှသူတို့အနေနဲ့ညမထွက်ရအမိန့်ထုတ်ထားတဲ့အတိုင်းရည်ရွယ်ဆောင်ရွက်တော့ဖို့အစီအစဉ်မရှိဘူးလို့အာဏာပိုင်တွေကပြောပါတယ်။ဒါပေမဲ့ဆန္ဒပြတဲ့သူတချို့နဲ့ပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့ဝင်တွေလက်ဆွဲနှုတ်ဆက်နေကြတာကိုလည်းရုပ်သံဗီဒီယိုတစ်ခုမှပြထားပါတယ်။ဆန္ဒပြပွဲအတော်များများဟာငြင်းငြင်းချမ်းချမ်းရှိခဲ့ပေမဲ့ဆန္ဒပြတဲ့သူတွေကိုမျက်ရည်ရုံပုံတုံးခဲ့တာတော့တစ်ချိန်ရှိခဲ့ပါတယ်။မြောက်ကယ်ရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးပက်မက်ခရိုရီကတော့ရှာလော့တ်မြို့မှာအရေးပေါ်အခြေအနေကြေညာထားပြီးဘလို့အကြမ်းဖက်မှုဖျက်ဆီးတိုက်ခိုက်မှုကိုမဆိုကျွန်တော်တို့အနေနဲ့တီးခံသွားမှာမဟုတ်ပဲဥပဒေချိုးဖောက်သူတွေကိုရဲကဖမ်းဆီးသွားမှာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
စီးရီးယားနိုင်ငံမြောက်ပိုင်းအလပိုမြို့ကတပုံအဖွဲ့ထိန်းချုပ်နေရာတွေကိုပြစ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုတွေဒီကနေ့အပြင်းထန်ဖြစ်ပွားခဲ့ပါတယ်ဂျာတာဗရင်းညပိုင်းကနေဒီကနေ့မနေ့အစောပိုင်းအချိန်ထိလေကြောင်းတိုက်ခိုက်မှုအကြိမ်30ထက်မနည်းရှိခဲ့တဲ့အကြောင်းပြည်ထောင်အခြေဆိုင်စီးရီးယားလူအခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်ဒီဘုံကျဲတိုက်ခိုက်မှုတွေအတွင်းမှာစီးရီးယားအရက်ဖက်ကာကွယ်ရေးအဖွဲ့ရဲ့အဆောက်အဦတွေထဲကဒီနှစ်ခုကိုထိမှန်ခဲ့တဲ့အကြောင်းအရက်ဖက်ကာကွယ်ရေးအဖွဲ့ကပြောပါတယ်စီးရီးယားနိုင်ငံအတွင်းအရှိန်မြင့်လာနေတဲ့ဒီပဋိပက္ခနဲ့ပတ်သက်လို့ရုရှားနိုင်ငံဘက်ကတခုခုလောက်ကင်ပေးလို့စိတ်ဒါမှမဟုတ်လောက်ကင်နိုင်စွမ်းရှိရလားဆိုပြီးအမေရိကန်စစ်ဘက်နဲ့ထောက်လန့်ရေးအရာရှိတွေကမေးခွန်းထုတ်နေကြသလိုစီးရီးယားနိုင်ငံအတွင်းရင်ဆိုင်နေရတဲ့လူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခဆိုးကြီးကိုအထူးရှေ့အောင်လုပ်နေတယ်လို့လည်းသူတို့ကဆွဆွဲလိုက်ပါတယ်အလပိုမြို့အတွင်းမှာဒီတပုံတွေထိန်းထုတ်ထားတဲ့ဒေတာတွေကိုပြန်သိမ်းဖို့ထိုးစစ်ဆင်သွားမယ်လို့စီးရီးယားစစ်တပ်ကကြာတာပတိနေ့မှာကြေညာလိုက်ပြီးဒီဆွဆွဲချက်ထွက်ပေါ်လာတာဖြစ်ပါတယ်ရှင်
စက်တင်ဘာ17ရက်ကျန်းဖတ်တိုက်ခိုက်မှုကြီးမှာအသက်မသေးပဲကျန်ရစ်သူတွေနဲ့တေဆုံးသွားတဲ့သူတွေရဲ့မိသားစုဆွေမျိုးတွေကသူတို့ရဲ့နေနာဆုံးရှုံးမှုတွေနဲ့ပတ်သက်ပြီးတော့ sorry အစိုးရအပေါ်မှာတရားစွဲခွင့်ပြုလာနိုင်တဲ့ဥပဒေကြမ်းကိုအမေရိကန်သမ္မတဘရက်အိုဘားမားကဗီဒိုအာဏာသုံးပြီးဒီကနေ့တောက်ကြနေမှာပယ်ချသွားမှာဖြစ်ပါတယ်။ဒီဥပဒေကပြည်ပမှာရှိတဲ့အမေရိကန်တွေအပေါ်မှာတရားဥပဒေကြမ်းအရအန္တရာယ်ရှိလာနိုင်တယ်လို့သမ္မတအိုဘားမားကပြောပါတယ်။ကျွန်တော်တို့အနေနဲ့ဒီဥပဒေကြမ်းဟာမကောင်းဘူးလို့ယုံကြည်တယ်ဆိုပြီးတော့လည်းအင်မီတော်ပြောခွင့်ရပုဂ္ဂိုလ် George Arnes ကပြောပါတယ်။သမ္မတဥပမာဘက်ကဗီဒိုအာနာသုံးပြီးပယ်ချတာကိုကြော်လွားနိုင်ဖို့အတွက်လွှတ်တော်ဘက်ကလည်းမဲခွဲဆုံးဖြတ်သွားမယ်လို့ယူဆပါတယ်။သမ္မတရဲ့ဗီဒိုအာနာကိုကြော်လွားနိုင်ဖို့အတွက်လွှတ်တော်အမတ်ရဲ့ထောက်ခံမဲ3ပုံ2ပုံရရှိဖို့လိုအပ်ပါတယ်။စက်တင်ဘာ17ရက်ကျန်းဖတ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးပါဝင်ပတ်သက်ခြင်းမရှိဘူးလို့တော့စော်ဒီအစိုးရဘက်ကညင်ဆိုထားပါတယ်။ဒါပေမဲ့လည်းအကျန်းဖတ်တိုက်ခိုက်မှုမှာပါဝင်ခဲ့တဲ့လေရင်ပြန်ပြီးဆွဲတဲ့သူ19ယောက်ထက်က15ယောက်ဟာစော်ဒီနိုင်ငံသားတွေဖြစ်ပါတယ်။ဒီလိုလှုပ်လိုက်ခြင်းအပြင်အမေရိကန်ရဲ့အကျိုးစီးပွားတွေကိုထိခိုက်လာနိုင်တယ်လို့ကာကွယ်ရေးဝန်ကြီးဟောင်း William Cohen အပါအဝင်ထိပ်တန်းလုံခြုံရေးအကြံပေးတချို့ကလွတ်တော်အမတ်တွေကိုရေးပို့ထားတဲ့စာတွေကိုတွေးရှိခဲ့တယ်လို့တော့ပြည်သက်သတင်းအေဂျင်စီကဖော်ပြထားပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုညူးယောက်နဲ့ညူးဂျယ်စီမှာဘုံထောင်ခဲ့တဲ့အမှုနဲ့တရားစွဲခံထားတဲ့အာမက်ခမ် ရာဟာမီရဲ့တိတာတဲ့အစွန်ရောက်ဝါရဆွဲကင်တဲ့အပြုမူတွေကို2014ခုနှစ်အတွင်းအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးအဖွဲ့ FBI ကိုကိုယ်တိုင်အကြောင်းကြားခဲ့တယ်လို့ရာဟာမီရဲ့ဖခင်ကပြောပါရယ်။အာဖဂန်နစ္စတန်နဲ့ပါကစ္စတန်နိုင်ငံကို2013ခုနှစ်မှာတွားရောက်ခဲ့ပြီးတဲ့နောက်သူ့သားရဲ့အပြုမူတွေပြောင်းလဲသွားတယ်လို့ AP သတင်းဌာနရဲ့တောက်ကြာနေ့ကတယ်လီဖုန်းဆက်သွယ်မေးမြန်းမှုအတွင်းမိုဟာမက်ရာဟာမီကပြောဆိုတာပါ။ခီးကပြန်လာပြီးတဲ့နောက်သူ့သားဟာအရင်လိုမဟုတ်တော့ဘူးလို့ဥရုဒုဘာသာနဲ့ပြောဆိုသွားတာဖြစ်ပါရယ်။အာမက်ခမ်ရာဟာမီရဲ့စိတ်တွေရောပင်ကိုစရိုက်တွေပါပြောင်းလဲသွားပြီးတော့လူစိုးတယောက်လိုဖြစ်နေတဲ့အကြောင်းနဲ့အကြောင်းရင်းကိုမသိပေမဲ့လည်းသူ့သားရဲ့အပြုမူနဲ့ပတ်သက်လို့ FBI ကိုအကြောင်းကြားခဲ့တယ်လို့ဖခင်ဖြစ်တဲ့မိုဟာမက်ရာဟာမီကပြောပါတယ်။အဲ့ဒီအချိန်တုန်းက FBI ကနေသူ့သားကိုဘာအရေးယူမှုမှလုပ်ခဲ့တာမရှိတဲ့အကြောင်းနဲ့လူ32ဦးဒဏ်ရာသွားခဲ့ပြီးတဲ့နောက်ဒီပြီးခဲ့တဲ့သတင်းပတ်ဘုံခွဲမှုကြောင့်သူရောသူ့မိသားစုပါထိတ်လန့်တကြားဖြစ်ခဲ့ရတယ်လို့ဖခင်ဖြစ်သူကပြောပါတယ်ရှင်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရီကနေတောက်ကြညာပိုင်းသတင်းတွေကိုတိုက်ရိုက်အထံလွှင့်ပေးနေပါတယ်။ထိုင်းနိုင်ငံတောင်ပိုင်းမှာဒီကနေ့လမ်းဘေးထောင်ဘုံပေါက်ခွဲပြီးတနက်နေ့ပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်3ယောက်တည်ဆုံသွားခဲ့ပါတယ်။ဒီဘုံပေါက်ခွဲမှုဟာထိုင်းနိုင်ငံတောင်ပိုင်းမလေးရှားနယ်စပ်နဲ့ထိစပ်နေတဲ့ရာလာခဲမှာဖြစ်ပွားခဲ့တာပါ။ဘုံပေါက်ခွဲမှုကြောင့်နောက်ထပ်ရဲအရာရှိတယောက်လည်းဒဏ်ရာရသွားခဲ့တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။အဲ့ဒီဒဏ်ရာရသွားတဲ့ရဲတပ်ဖွဲ့ဝင်ကိုတော့အခုခါမှာစေယုံမှာကုသမှုတွေပြုလုပ်ပေးနေတယ်လို့ထိုင်းတာဝန်ရှိသူတွေကဆိုပါတယ်။ဗုဒ္ဓဘာသာဝင်အများစုနေထိုင်ကြတဲ့ထိုင်းနိုင်ငံမှာရာလာခဲဟာမွတ်စလင်တွေအများစုနေထိုင်တဲ့နိုင်ငံတောင်ပိုင်းပြည်နယ်၃ခုထဲကတစ်ခုဖြစ်ပြီးတော့2004ခုနှစ်ဇန်နဝါရီလကစပြီးတော့မကြာခဏဆိုသလိုခွဲထွက်ရေးသမားတွေရဲ့အကြမ်းဖက်တိုက်ခိုက်တာတွေကိုခံလာခဲ့ရတာဖြစ်ပါတယ်ခင်ဗျာ။
တရုတ်နိုင်ငံတရားရုံးတစ်ခုကနေလူအခွင့်ရေးဆောင်ရွက်သူဖြစ်ထင်ရှားတဲ့ရှစ်နှစ်ရှီယာလင်းကိုလိမ့်လည်မှုနဲ့ထောင်ဒဏ်12နှစ်ပြည်ဒဏ်ချမှတ်လိုက်ပါတယ်။တရုတ်အစိုးရရဲ့သဘောထားဆန့်ကျင်သူအမှုပညာရှင်အိုင်ဝေဝေလိုနာမည်ကြီးတဲ့လူတွေဘက်ကနေရှစ်နှစ်လိုက်ပေးနေတာကိုလက်တုပ်ပြန်တဲ့အနေနဲ့အခုလိုပြည်ဒဏ်ချမှတ်တာဆိုပြီးလူအခွင့်ရေးတက်ကြွလှုပ်ရှားသူတချို့ကပြောပါတယ်။ရှီယာလင်းရဲ့အမှုနဲ့ပတ်သက်လို့ဂျူရီလူကြီးအဖွဲ့ရဲ့အဆုံးဖြတ်ချက်ကိုကြားနာစဉ်မှာတရားရုံးအပြင်ဘက်မှာတော့သူ့ရဲ့မိစေတွေမိသားစုတွေနဲ့ထောက်ခံသူတွေအများအပြားဆုယုံနေကြတာကြောင့်ဝတ်ဆောင်ပြင်းတဲ့ရောအရာဝတ်ရဲတွေနဲ့ပါလုံခြုံရေးထူထူတခြားချထားရပါတယ်။ရှီယာလင်းကို2004ခုနှစ်နောက်ပိုင်းမှာတရုတ်ရဲတို့ကဒီထိမ့်သိမ်းခဲ့တာဖြစ်ပါတယ်။ဂျာမနီပြင်သစ်ဒိန်းမားနဲ့နော်ဝေးနိုင်ငံကအပြည့်ပြည့်ဆိုင်ရာလူခွင့်ရေးစောင့်ကြည့်လစ်လာသူတွေကိုလူရုနဲ့ရောမထားတာပဲဒီလုံခြုံတဲ့နေရာမှာခွဲထားတာဖြစ်ပါတယ်။ရှီယာလင်းဟာလူခွင့်ရေးတက်ကြွလှုပ်ရှားသူတွေထက်ကတယောက်ဖြစ်တယ်လို့တင်ပြန်ရှင်းနေတူဦးလဲဖြစ်ပါတယ်။လုံခြုံရေးနဲ့ဒီတည်ငြိမ်ရေးကြဲကြဲပြပြန့်တိုးမြင့်ဆောင်ရွက်တဲ့လှုပ်ရက်တွေအဖြစ်လူမှုအတိုင်းဝိုင်းပေါ်ထိရောက်စွာအရေးယူကင်တွယ်နေတဲ့သမရရှိချင်းပင်အစိုးရရဲ့အုပ်ချုပ်မှုအောက်မှာရှစ်နှစ်ရှီယာလင်းပြည်တံကြာခံရမှာဖြစ်ပါတယ်ရှင်
။အိန္ဒိယနိုင်ငံကပြည်သက်နိုင်ငံစီကနေအမေရိကန်ဒေါ်လာ 8.8 ဘီလီယံတန်ဖိုးရှိတဲ့တိုက်လေယာဉ် 36 ဆင်းဝယ်ယူဖို့လက်မှတ်ရေးထိုးခဲ့ပါတယ်။ဒါဟာမကြာသေးခင်နှစ်တွေအတွင်းအကြီးအမားဆုံးစစ်လက်နက်ပစ္စည်းအယောင်းဝယ်သဘောတူစာချုပ်တွေထဲကတစ်ခုလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံဟာပြီးခဲ့တဲ့9နှစ်အတွင်းမှာကမ္ဘာပေါ်မှာလက်နက်အများဆုံးတင်သွင်းတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်။အိန္ဒိယကာကွယ်ရေးဝန်ကြီးမနိုဟာပရီကာနဲ့ပြင်သစ်ကာကွယ်ရေးဝန်ကြီးယွန်အီဖ်လက်ဒရီယန်တို့နယူးဒေလီမြို့မှာတောက်ကြနေကဒီသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။အစိုးရနည်းပညာရေးနဲ့ပြုလုပ်ထားတဲ့ Rafael Jetlian တွေကအိန္ဒိယနိုင်ငံရဲ့လေတပ်ကိုပို့ပြီးတော့ခင်မီလာစီမှာဖြစ်ပါတယ်။ Rafael Jetlian တွေကအိန္ဒိယရဲ့စစ်ရေးစွမ်းရည်ကိုတိတိကျကျတိုးတက်လာစေမှာဖြစ်တယ်လို့လည်းအိန္ဒိယကာကွယ်ရေးဝန်ကြီးပရီကာကပြောပါတယ်ခင်ဗျာ။
ဆိုင်ဘာခိုးဝင်သူဟက်ကာတို့ရဲ့ website ဆံမျက်နှာ DC Leaks ပေါ်မှာ scan ဖတ်ထားပုံရတဲ့ American သမ္မတကတော် Michelle Obama ရဲ့ passport ဓာတ်ပုံတင်ထားပါဗျ။ဒီဖော်ပြချက်တွေထဲမှာ Hillary Clinton ရဲ့သမ္မတမဲဆွယ်စည်းရုံးပွဲအတွက်အလုပ်လုပ်ကင်ခဲ့တဲ့အင်ဖြူတော်ကအငယ်တန်းဝန်ထမ်းတွေရဲ့ပုံကိုရေး email တွေလည်းပါဝင်ပါတယ်။ပေါက်ကြားသွားတဲ့အချက်လက်တွေကိုစစ်စစ်အတိမပြုတ်ရသေးပေမဲ့ဒီအကြောင်းသိရှိထားသလိုစုံစမ်းမှုတွေလည်းလုပ်နေတယ်လို့ Obama အစိုးရအရာရှိတွေကပြောပါတယ်။ February လာဒီ2015နဲ့ဇွန်လ2016ခုနှစ်အတွင်းထောက်ပံ့ပို့ဆောင်ရေးနဲ့အရာရှိတွေရဲ့ခီးစဉ်တွေတာဝန်ယူလှုပ်ကိုင်တဲ့အင်ဖြူတော်ကအစင်းမြအရာရှိတွေရဲ့ဂျီမေးတွေကိုစိုက်ဘာခိုးဝင်သူတွေကရည်ရွယ်ချက်နဲ့ဝင်ရောက်ခိုးယူသွားခဲ့တာဖြစ်ပါတယ်။ဒ ီအထက်မှာသမရကရောရဲ့နိုင်ငံကူးလက်မှတ်မှတ်ပုံတင်ဓာတ်ပုံနဲ့ကိုရီးအချက်လက်တွေပါတဲ့စာမျက်နှာလည်းပါဝင်တာပါသူတို့ရဲ့ရွေချက်ကတော့နိုင်ငံရေးအာဏာကိုတလွဲအသုံးချတာမျိုးတွေဖော်ထုတ်ဖို့ဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့လည်းရုရှားထောက်လန်ရေးအုပ်စုတွေနဲ့ဆက်ဆက်နေတဲ့ဟက်ကာတွေစီကနေဒီသတင်းတွေပေါက်ကြားသွားတာဆိုပြီးပြောဆိုမှုတွေရှိနေတာဖြစ်ပါတယ်ရှင် Direct from Washington
နိုင်တဲ့ရှားပေါင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့အင်းဝအထုပ်ဆိုင်အမှုကိုလူ့အခွင့်အရေးကော်မရှင်ကရော်ဂျင်းနဲ့ JA ကိုကြားဝင်စည်းစက်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးအရေးယူဖို့အကြောင်းကိုကြည့်အောင်ပါ။ညှဉ်းပန်းနှိပ်စက်ခံခဲ့ရတဲ့အင်ကူမင်းကလေးနှစ်ယောက်ရဲ့အမှုကိုလိုက်ပါဆောင်ရွက်ရမှာပြတ်ကပ်မှုတွေရှိခဲ့တယ်လို့စွပ်စွဲခံနေရတဲ့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကအပြောင်းအလဲတွေလုပ်ပြီးပြန်လည်ဖွဲ့စည်းဖို့ဥပဒေနဲ့အညီဖြစ်စေလိုတယ်လို့ကော်မရှင်ကပြောပါတယ်။လူ့အခွင့်အရေးကော်မရှင်ကတာဝန်ရှိသူတွေကိုအရေးယူဖို့လွှတ်တော်မှာပါတောင်းဆိုလာတာပါ။ဒီဖြစ်ရပ်မှန်ကိုဖော်ထုတ်ခဲ့တဲ့သတင်းသမားကတော့သမရရဲ့ဂုဏ်ပြုဆုကိုဒီကနေ့ပဲပေးအပ်ချီးမြှင့်ခဲ့ပါတယ်။အကြောင်းဆုံးကတော့ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတော့မတ်မီခါကစင်းပေးပို့ထားပါတယ်ရှင်။
ခန္ဓာကိုယ်ပြင်ရင်းတဲ့အထိနှိပ်စက်ညှဉ်းပန်းခံခဲ့ရတဲ့အင်ကူမင်းကလေးနှစ်ယောက်ရဲ့အမှုအတွက်ထိုက်တဲ့တလို့အရေးယူနိုင်အောင်လှုပ်ဆောင်ဖို့ပြက်ကွက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့မြန်မာနိုင်ငံမျိုးသားလူ့အခွင့်အရေးကော်မရှင်အဖွဲ့ဝင်တွေကိုအရေးယူဖို့ကော်မရှင်ကိုပြန်လည်ဖွဲ့စည်းဖို့ဖိအားပေးတောင်းဆိုမှုတွေကြီးထွားလာချိန်မှာပဲဥပဒေနဲ့အညီဆောင်ရွက်လာရင်လက်ခံမှာဖြစ်တဲ့အကြောင်းကော်မရှင်ရဲ့အစိမ့်မြင့်တာဝန်ရှိသူတဦးကပြောဆိုလိုက်တာဖြစ်ပါတယ်လူ့အခွင့်အရေးကော်မရှင်မှာတောင်းဝင်ယူထားသူအချို့ဟာစစ်ဆိုးရနဲ့နှိဇက်သူတွေပါဝင်နေတယ်ဆိုပြီးစတင်ဖွဲ့စည်းလိုက်တဲ့2011ခုနှစ်ကတည်းကအခြေအတင်ဖြစ်စရာတွေနဲ့လည်းကြုံခဲ့ရတာပါအခုနောက်ဆုံးကော်မရှင်ရဲ့ဆောင်ရွက်ချက်နဲ့ပတ်သက်လို့ပြဿနာတွေပေါ်လာရာကတောင်းဝင်ရှိသူအချို့ကိုအရေးယူဖို့ဒါမှမဟုတ်ပြန်လည်ပြင်ဆင်ဖွဲ့စည်းဖို့တောင်းဆိုမှုတွေတကြော့ပြန်ပြန်ထွက်ပေါ်လာတဲ့အတွက်ဒီလိုဆောင်ရွက်လာမယ်ဆိုရင်ဥပဒေနဲ့အညီလှုပ်ဆောင်ဖို့လိုအပ်မယ်လို့ကော်မရှင်တူဝက္ကဋ္ဌဦးစစ်မြိုင်ကပြောဆိုလိုက်ပါတယ်
ကျော်ရတာဘူးရအဲ့ဒါတည်းကတော့အဲ့ဒါတည်းကတော့ကျွန်တော်တို့ညာမမီဘူးကျွန်တော်ပြည်ပြင်ကြောင်းလဲတာတော့ပြင်ဆင်ဖွဲ့တာတော့ကျွန်တော်တို့နဲ့မဆိုင်တော့ဘူးကျွန်တော်တို့ဖွဲ့ပေးတဲ့ပုံစံတွေနဲ့ဆိုင်တာလေကျွန်တော်တို့ဖွဲ့တာဥပဒေနဲ့ဖွဲ့တာဖြစ်တဲ့အတွက်တကယ်ကြီးကျွန်တော်တို့ကိုဖြစ်မယ်လူလဲမယ်ဆိုလဲဥပဒေနဲ့အညီလုပ်ရမယ်လဲကောင်းတာပေါ့ဗျာဒါပါကျွန်တော်တို့ကတော့ဘာမှသိနေကြောင်းလို့ပေါ့
အခုခါမှာတော့မိန်ကလေးငယ်တွေကိုရော်ဂျေပေကြေးအေးတာတွေကိုလက်ခံခဲ့တဲ့လူ့အခွင့်အရေးကော်မရှင်ကတာဝန်ရှိသူတွေကိုအရေးယူဖို့ပြည်သူ့လွတ်တော်မှာမနေ့တုန်းကအရေးကြီးအဆိုတင်သွင်းခဲ့တယ်လို့ပုဂ္ဂလိကရှေ့နေအဖွဲ့အစည်းတွေကလည်းတရားစွဲဖို့ကိုလည်းချိန်ချောက်ထားပါတယ်ပြည်သူ့လွတ်တော်မှာဒီကိစ္စကိုဆက်လက်ဆွေးနွေးဖို့ဆုံးဖြတ်ထားတဲ့အတွက်ဆွေးနွေးရမှာကော်မရှင်ဘက်ကတွားရောက်ဖြေရှင်းဖို့ပြင်ဆင်ထားတယ်လို့လည်းဦးစင်မြိုင်ကအခုလိုပြောပြပါတယ
်ဒီကတော့ဟိုသွားမှာကတော့ဟိုပါဥက္ကဋ္ဌနဲ့နောက်ဆုံးသွားမှာပေါ့အဲလွတ်တော်ကလည်းဖိတ်စာရပါပြီဟိုကျွန်တော်တို့ကတော့အဲ့ဒီကနေပတ်သက်တဲ့ဟာကိုဟိုပါတိုင်းစာပေါ့ကိုစီဝင်းစီကတိုင်းစာရတာနေစာပြီးနောက်ဆုံးဒီဘာတွေလုပ်တယ်ဆိုတော့ဒီဆောင်ရွက်ချက်လေးတွေဟိုစီတာစင်ကသင်ပြမှာပါအဓိကတော့ဒါပဲအဲ့ဒီဆောင်ရွက်တာတွေကဟိုပဲရစ်ပရင်စပယ်နဲ့ကိုက်ညီတာတွေနောက်ပြီးတော့ကျွန်တော်တို့ဥပဒေနဲ့ကိုက်ညီတာတွေဒါလေးတွေကိုကျွန်တော်တို့အထောက်အထားပြပြီးတော့ပြောမှာပေါ့ကျောင်းကိုကျွန်တော်တို့ပြင်ထားတာပေါ့ဗျာ။နောက်ပြင်ထားတဲ့ဆိုတော့အလုံးဝိုင်းပြီးအကျံပေးကြတာပေါ့
။လက်လုံးမှာတော့ကျွလွန်သူတွေလို့ဆွဆွဲခံထားရတဲ့ရန်ကုန်မြို့အင်းဝအချုပ်ဆိုင်ကမိသားစုဝင်အ ਨੇ စုံ၄ဦးကိုလည်းရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းထားပြီးလူမောင်ခိုမှုပုံမှန်တွေနဲ့အမှုဖွင့်အရေးယူထားပါတယ်။အမှုကိုဆက်လက်စုံစမ်းစစ်ဆေးရမှာတော့အပြင်းထန်ဒဏ်ရာရအောင်ပြုလုပ်မှုနေအိမ်ကနေမထွက်နိုင်အောင်မတရားတားဆီးပိတ်ပင်မှုတွေကျွလွန်ကြောင့်ပေါ်ပေါက်လာတဲ့အတွက်နောက်ထပ်ဥပဒေပုံမှန်တွေနဲ့ထပ်မံအရေးယူထားပါတယ်။ဒီပြင်တန်တရားရှိသူနောက်ထပ်တဦးကိုလည်းထပ်မံဖမ်းဆီးထားကြောင်းရန်ကုန်တိုင်းရဲတပ်ဖွဲ့ကတောက်ကြနေမှာပဲသတင်းထုတ်ပြန်ထားပါတယ်။ညှဉ်းပန်းနှိပ်စက်မှုတွေကြုံခဲ့ရတဲ့မိန်းကလေးတွေကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကစောင့်ရှောက်ထားပြီးကျွလွန်သူတွေအဖြစ်ဆွဆွဲခံရသူတွေကိုတော့ကလေးသူငယ်ဥပဒေနဲ့ပါနောက်ဆက်တွဲအမှုဖွင့်အရေးယူထားပါတယ်။အင်တာနက်လူမှုကွန်ရက်တွေမှာအကြီးအကျယ်ပြန့်နှံ့ခဲ့ရကလူထုကြားမှာလူအခွင့်အရေးကော်မရှင်အပေါ်မကြေညာချက်တွေကြီးပွားလာတဲ့အထိအမှုမှန်ကိုစတင်ဖော်ထုတ်စုံစမ်းပေးခဲ့သူမြန်မာနောင်တည်င်းဌာနကကိုစွေဝင်းကိုတော့သမရကပေးရတဲ့ဂုဏ်ပြုဆုကိုနေပြည်တော်မှာပြန်ကြားရေးဝန်ကြီးဦးဖေမြင့်ကပေးရခဲ့ပါတယ်။ သမရကဂုံပြုစုချင်းမြင့်လိုက်တဲ့ကိုဆွေဝင်းနဲ့ညှင်းမှန်းနှိပ်စက်ခံခဲ့ရတဲ့မိန်းကလေးငယ်တွေအတွက်လုံခြုံရေးအရာကာကွယ်စောင့်ရှောက်မှုပေးဖို့ကိုလည်းသမရယုံကဒီသတင်းပတ်ထဲမှာပဲညွှန်ကြားချက်ထုတ်ပြန်ထားပါတယ်။အမှုနဲ့ပတ်သက်လို့လည်းအနီးကပ်စောင့်ကြည့်လေ့လာတော့မှဖြစ်တဲ့အကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်ရှင်
။ဗတ်မေခါတင်ဆက်သွားတာပါ။အခုဆက်ပြီးအင်ကူလုံသားတွေအရေးဆက်ကြည့်အောင်ပါ။မြန်မာနိုင်ငံမှာအင်ကူလုံသားတွေကိုအလုရှင်ဒေါမုံအင်ရှင်တွေကလူမဆန်စွာချိုးနှိမ်ပြီးနှိပ်စက်နေတဲ့လုပ်ရက်တွေအတွက်ရေးတကြီးအလေးနက်ထားကိုင်းတွဲဖေးရှင်းဖို့လိုနေပြီလို့အမျိုးသမီးရေးလှုပ်ရှားသူတချို့နဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တချို့ကပြောကြားလိုက်ပါတယ်။အင်ကူမိန်ကလေးနှစ်ဦးကိုလကမပေးဘဲနှင်းပတ်နှိပ်စက်ခဲ့တဲ့ဖြစ်ရပ်တစ်ခုကပြီးခဲ့တဲ့ရက်ပိုင်းအတွင်းမြန်ကုန်မှာလူသိရှင်ကြားပေါ်ထွက်လာတဲ့အတွက်အလားတူဖြစ်ရပ်မျိုးတွေရှိနေသေးတဲ့အခြေအနေကြောင့်အခုလိုတိုက်တွန်းပြောဆိုလိုက်တာပါ။ဆက်သွယ်မေးမြန်းထားတဲ့ကိုညဝင်းရံကပြောပြပါလိုက်မယ်။
ရန်ကုန်တိုင်းကြောင်တရားမျိုးနဲ့အင်းဝအထယ်ချုပ်ဆိုင်မှာလုပ်နေတဲ့အင်းအကူမိန်းကလေးငယ်နှစ်ဦးကိုဆိုင်းရှင်တွေကလုခမပေးတဲ့အပြင်နှင်းပန်းနှိပ်စက်တဲ့အမှုကိုမြန်မာနောင်းသတင်းတောက်တူကပြီးခဲ့တဲ့ရက်ပိုင်းအတွင်းထုတ်ဖော်နိုင်ခဲ့ပြီးတဲ့နောက်အိမ်ဘောလို့အလွဲတကူခေါ်နေကြတဲ့အင်းအကူလုသားတွေပေါ်လူမဆန်စွာပြုမှုနေတဲ့လုရက်အတွက်အခုအချိန်မှာအရေးတကြီးကင်တွယ်ဖြည့်ရှင်းဖို့လိုနေပြီလို့ရန်ကင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်စင်မအောင်ကသုံးသပ်ပါတယ်
မတရားဥပဒေစိုးမိုးစီးတောင်းကနေရောသူကလူခွင့်ရေးစီးတောင်းကနေစီးပြီးတော့မမှန်ကန်ကန်တက်မြတ်တတ်တာပေါ့လေ။တိုင်ကျယ်တောင်းရဖို့ကစိတ်ကောင်းမှုတစ်ခုဖြစ်ရှိနေပြီ။လုပ်ဖို့လည်းလိုနေပြီ။ကိစ္စကဒီမိသားစုတစ်ခုတည်းနဲ့မဟုတ်ပဲနဲ့ကျန်တဲ့တော်တော်လူအတိုင်းဝိုင်းထဲမှာရှိနေတဲ့လူတွေအတွက်တော့မှတ်သားရအသိဉာဏ်စရာတွေသင်ငန်းစာတွေစရာတွေဖြစ်လာနိုင်တယ်လို့ထင်ပါတယ
်။စီးပွားရေးနှိပ်ပါပြီးအလုပ်ကန်ရှားပါးနေသေးတဲ့မြန်မာနိုင်ငံမှာလူဒန်းစားတရအဖြစ်အခိုင်အမာရှိနေတဲ့အင်အကူတွေကိုလူသားအဖြစ်ရှုမြင်ဆက်ဆံပြီးအကာအကွယ်ပေးနိုင်ရေးအတွက်အလေးနက်ထားလှုပ်ဆောင်ဖို့လိုနေပြီလို့အမျိုးသမီးရေးလှုပ်ရှားသူ Triangle Woman အဖွဲ့ဒါရိုက်တာဒေါ်ခင်လေးကပြောပါတယ
်ကျွန်တော်တို့အမျိုးသမီးရေးလှုပ်တဲ့သူအနေနဲ့ပြောမယ်ဆိုရင်တော့ဒီအိမ်ကူအများစုကအမျိုးသမီးတွေဖြစ်တယ်ဒါအပြင်အခုပြဿနာချုပ်တွေ့နေရတာအသက်မပြည့်သေးတဲ့ကလေးငယ်အရွယ်တွေဖြစ်တဲ့အခါကျတော့အရေးတကြီးကန်တွယ်ဖြစ်ရှင်းနိုင်ရင်အကောင်ဆုံးပဲဘာလို့လဲဆိုတော့ကျွန်တော်တို့နိုင်ငံထဲမှာသင်ရမွေးတည်လာတာနဲ့အမျှပညာမတတ်တဲ့သူတွေညားလာတဲ့အလုပ်ကံမဲ့တဲ့သူတွေညားလာတဲ့အမျှဒီအိမ်အခုလုံခန်းထဲမှာဝင်နေတဲ့သူတွေအများကြီးဖြစ်လာတယ်။သူကမရှိမဖြစ်လိုအပ်တဲ့ဒီလန်းစားတစ်ခုလိုဖြစ်လာတယ်။အဲ့ဒီအတွက်သူတို့ကိုလည်းလူကဲ့သို့ပဲဆက်ဆံပြီးတော့အကာအကွယ်ပေးဖို့ပေါ့နော်ဆိုတာကိုတော့ကျွန်တော်တို့အရေးတကြီးလုပ်ဖို့လိုတဲ့
အိမ်အခုလုံသားတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာအခုချိန်ထိတည်ထောင်ဥပဒေမရှိသေးပဲဒီလိုရှုပ်ထွေးနေတဲ့ပြဿနာကိုလွတ်တော်မှာဥပဒေတရားပြဋ္ဌာန်းနိုင်ဖို့အချိန်ယူရလိမ့်မယ်လို့ပြည်သူ့လွှတ်တော်ကစလဲဒေါ်စင်မောင်ကရှုမြင်ပါတယ်
။ဒီမှာဒီမှာဖြစ်နေတဲ့အိမ်ကူပြဿနာကအလုံးရှင်လုံးဒီမှာပြဿနာထဲပို့တယ်။ခါပါတော့အချို့မိဘတွေဆိုလို့ရှိရင်ဒီပို့သားသမီးတွေကိုတောင်းထားနိုင်လို့ပဲဖြစ်ဖြစ်အိမ်ကူပြစ်ပို့လိုက်တဲ့ခါမှာအိမ်ရှင်ကအလုံးလုံးပြည်သူ့ရှင်ကရောက်သွားတာအလုံးရှင်လုံးကမလို့မမြင်တော့ဘူး။ဒါတော့သူ့နဲ့အိမ်ရှင်တွေနဲ့ဈာမှာရှိနေတဲ့မိမိဆက်ဆိုင်တဲ့ကိုယ်ကကြလည်းနဲ့ဆန်းနေချက်ချက်ထွေးတဲ့အဲ့ဒါကိုနိုင်ငံတော်ကနေတော့ဥပဒေနဲ့တိတိကျကျတော့ပြဋ္ဌာန်းဖို့ဆိုတာကညာကြီးစိုးစားရလေဦးမယ်ကျောင်းတော်ဝမ်းပြီးတော့အစီအစာမှရနိုင်မယ်သို့တော်နေနေကတော့တကယ်လို့တကယ်ဒီမှာရှင်နေတဲ့လူအသားကကြွန့်ကျင်တဲ့သူတွေနဲ့အဲ့ဒါပေါင်းဆက်ညှိနှိုင်းပြီးတော့လုပ်ဖို့ဟိုအခွင့်အာဏာနဲ့ရှင်နေလက်ပေးပြီဆိုရင်တော့ကျွန်တော်တို့လုပ်ဖြစ်ချင်ပါပါ
အင်ကူလူသားတွေကိုအကာအကွယ်ပေးနိုင်မဲ့ခိုင်မာတဲ့ဥပဒေတွေလောလောဆယ်မရှိသေးခင်မှာတော့အင်အကူတွေနှင်းပန်းနှိပ်စက်ခံရတာကိုဘေးပတ်ဝန်းကျင်ကပါစောင့်ကြည့်အကာအကွယ်ပေးဖို့လိုတယ်လို့ဒေါ်ခင်လေးကတိုက်တွန်းလိုက်ပါတယ်
။ချို့သောအင်ကူတွေမှာလည်းအားနှက်သက်တည်ရှိရတယ်ရှိတယ်။အင်ရှင်တွေခံလိုက်ရတယ်အများကြီးရှိတယ်ပေါ့နော်။အင်ရှင်ရဲ့ပစ္စည်းတွေခိုးသွားတာတွေအင်ရှင်ကိုပြန်ပြီးတော့အပြင်လူနဲ့ပေါင်းပြီးတော့ဟိုအနေငယ်ပေးသွားတာတွေလည်းရှိတယ်။ဆိုတဲ့အခါကျတော့ဒီနော်ကဒလိထုံးစံနိုင်မဲ့လူတယောက်လာတယ်ဒီတိုင်းမဲ့လက်ခံထားလိုက်တယ်အဲ့လိုမျိုးမဟုတ်ပဲသူကဘာလို့ဖြစ်တယ်ကိုကဘာလို့ဖြစ်တယ်ဆိုတာကိုသိအောင်စာချုပ်စာတမ်းနဲ့လုပ်တင်တယ်ဒီပြည်တွင်းမှာရှိတဲ့အိမ်အခုပြဿနာတော့ဟို register ဆိုတာလည်းမရှိဘူးသူတို့ကိုအကူအညီစောင့်ရှောက်ပေးဖို့ဆိုတော့အသင်းဖွဲ့ကလည်းအခုချိန်မှာလည်းမရှိဘူးဥပဒေကလည်းမရှိနိုင်သေးတဲ့အခါကျတော့ကိုပတ်ဝန်းကျင်မှာပေါ့နော်ဒီမှာဒီကလေးမလေးတွေကိုနှိပ်စက်နေလို့မိုးတာရိုက်တာဆဲတာဆိုတာထုတာထောင်းတဲ့အတန်းတွေကြားလို့ရှင်ဒီပတ်ဝန်းကျင်အနေနဲ့မဆိုင်လို့မနေပဲပေါ့ဒီတက်ဆိုင်ရာကိုအခုညီတောင်းတာမျိုးအကြောင်းကြားတာမျိုးတို့ပြီးရင်တော့ဒါကကျွန်တော်တို့အခုချိန်မှာအဆုံးဆိုင်ဆုံးကြီးကဒီနည်းပဲရှိတယ်
။အင်းဝအထေချုပ်ဆိုင်မှာညှင်းပန်းနှိပ်စက်ခံရတဲ့အင်းအကူမင်းကလေးငယ်နှစ်ဦးဟာလက်ရှိမှာဆေးကုသမှုခံယူနေရပြီးပြင်းမှုကျူးလွန်နေသူတွေကိုလူမှုဝန်ထမ်းဦးစီးဌာနကတရားလိုအဖြစ်နဲ့ကလေးသူငယ်ပုံမှန်66ဂါကြီးအရတရားစွဲဆိုထားတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရခြားရာရေးဝန်ကြီးက VOA မြန်မာပိုင်းကိုပြောကြားခဲ့ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်တင်ဆက်သွားတာပါ။အခုတစ်ခါမှာတော့ကရင်ပြည်နယ်မှာတိုက်ပွဲတဲ့နောက်ဆုံးအခြေအနေကိုတင်ပြပါမယ်။ကရင်ပြည်နယ်လှိုင်းပွဲမြို့နယ်မဲတော်ဒေသဘက်မှာကရင်နယ်ခြားစောင့်တပ် BGF နဲ့မြန်မာတပ်မတော်ပူးပေါင်းတပ်ဖွဲ့တို့ကနေ DKBA ခွဲထွက်အဖွဲ့တို့အခြေပြုစခန်းနဲ့လမ်းကျောတစ်လျှောက်ကိုထိန်းချုပ်နိုင်ပြီးဆိုပေမဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲဖြစ်ပါရဲ့။ဒီကနေ့ကြုံထော်အထက်နားမှာဖြစ်တဲ့တိုက်ပွဲကြောင့်ဒေသခံရွာသားတွေစစ်ဘေးလွတ်ရာကိုတိမ်းရှောင်နေရပါတယ်။မြန်မာအာဏာပိုင်တွေကစစ်ဘေးရှောင်တွေနေရက်ကိုပြန်ဖို့တိုက်တွန်းနေပေမဲ့လုံခြုံရေးအခြေအနေအရနေရက်ပြန်ဖို့ခက်ခဲတဲ့အခြေအနေမှာရှိနေပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားတာကိုနားဆင်ပါရှင်
။ဟုတ်ကဲ့ပါ။ကရင်နယ်ခြားစောက်တပ် BGF နဲ့မြန်မာတပ်မတော်ပူးပေါင်းတပ်ဖွဲ့တို့ကနေမဲတော်ဒေသကခွဲထွက် DGP တပ်စခန်းတွေကိုသိမ်းပိုက်နိုင်ခဲ့ပေမဲ့တိုက်ပွဲတွေတော့ဆက်လက်ဖြစ်ပွားနေပါတယ်။ဒီကနေ့မနက်မှာလဲလိုင်းပွဲမြို့နယ်ကျုံထော်အထက်ဘက်ကသီကလော့ဖော့ရွာမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ရွာသား50ခန့်ကိုမြန်ကြီးမှုစစ်ဘေးရှောင်စခန်းကိုပို့ဆောင်ဖို့စီစဉ်နေတယ်လို့ကျုံထော်ဒေသခံလူကပြောပါတယ
်။သီကလော့ဖော့ရွာအထက်မှာပေါ့အဲ့ဘက်မှာဒီ National Highway ရဲ့အနေဖြစ်နေတာဖြစ်နေတော့ဘူး။ဒီတော့တိုက်ရွာပြင်းရှင်းရှင်းနေအောင်ကျုံထော်ရေးဒီမှာထပ်ပေါ့။ဒီကနေ့ကဘာမှမကြည့်ရဘူး။အဲ့သီကလော့ရွာကအယောက်50ကျော်ဓမ္မတတုတ်ခေါ်လာတယ်ဆိုချူပါရင်လည်းပေါ့နော်။ပြည်သူကြီးကနေဒီမြတ်ပန်းဝင်းမုံခန်းမဆောင်ခေါ်လာတယ်စင်းနေပါလို့လို့အဲ့မှာတော့50ကျော်ကျန်နေရကြတာ
ဒီလိုဖြစ်ပေါ်တဲ့တိုက်ပွဲပေါ်မှာ BGF ပြန်ကြားရေးရရှိဘူမှုနိုင်မောင်စော်ကအခုလိုပြောပါတယ
်ကျွန်တော်တို့ဒီကနေနေရှင်နေတော့တဲ့ဖွဲ့ကမတင်ကန်နေရလေနည်းနည်းပြင်းရှင်းရှင်းနေတာဟုတ်ကဲ့ဒီလမ်းကြောင်းတစ်လျှောက်ပေါ့နော်အဖွဲ့တွေကွဲပြီးတော့မှ10ရောက်အဖွဲ့တော့30အဖွဲ့တော့မျိုးတွေတော့တစ်ပင်းတော့ပေါ်နေတာပေါ့နော်မိုင်းဆွဲတာတို့တွန်ကူတိုက်တာတို့ဘာလို့လဲဆိုတော့တို့လည်းအုံးမှာပဲလို့ကျွန်တော်တို့ကြိုတင်ပြောတာဟုတ်
ကရင်ပြည်နယ်မဲရဝေါဒေသအတွင်းမှာလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေလို့ TGP ခွဲသက်ဖွဲ့ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံဘူကြီးစိုးရဲထက်ကခုလိုပြောပါတယ
်ကျွန်တော်တို့ရှိနိုင်တဲ့ပြည်နယ်ဂုံးတွေကိုလက်နက်ကြီးနဲ့လိုက်ပစ်ခတ်နေတာရှိတယ်နော်နေရဆိုလို့ကျင်းတာကျမ်းမတွေကြီးမှပစ်ခတ်မှုဖြစ်ကြတယ်လို့နော်အသေးအပြောက်ရှိတယ်လို့လည်းကြားတယ်နော်အဲဒလက်ရှိရဆိုတော့အပိကြမပြရဘူးပေါ့နော်ဟိုစီတိုင်းမှုရှိတယ်မိုင်းရှိတယ်ဆိုတော့ပြရတယ်နော်ဒါဒီမနေ့ကညနေပိုင်းမှာလည်းဒီကလော့ဒဲနဲ့ဒီဒေါ်ဒါကြားမှာလည်းဟိုတက်မော်နဲ့ဒီတရားကြောင်တက်ပက်ကနော်ဟိုသူပူပေါင်းဖွဲ့တက်ကားတွေကိုမိုင်းကြည့်ပြီးတော့နော်ဟို၃လူဦးတန်ရာရတယ်လို့သိရတယ်နော်နောက်ဒီသူအဲ့ဘက်မှာလည်းဟိုရွာသားအိမ်၃လုံးမီးရှို့သွားတာကြည့်နော်
ဒီလိုဖြစ်ပေါ်တဲ့တိုက်ပွဲအတွင်းနှစ်ဖက်ထိခိုက်ကြဆုမှုတွေများပြားနေပေမဲ့အတည်ပြုနိုင်ခြင်းတော့မရှိသေးပါဘူးဒီတိုက်ပွဲကြောင့်မဲရဝေါဒေသခြေရွာ20ကရွာသား4000ကျော်ဟာစစ်ပေးလွတ်ရမြန်ကြီးငုဒေသဘက်ကိုစစ်ပေးသိမ်းရှောင်နေရပါတယ်လက်ရှိမဲရဝေါဒေသကိုကရင်နယ်ခြားစောက်တပ် PGF နဲ့မြန်မာတပ်မတော်ပူးပေါင်းတပ်ဖွဲ့တို့ကနေထိန်းချုပ်နိုင်ပြီးဖြစ်လို့စစ်ဘေးဒုက္ခသည်4000ကိုကရင်ပြည်နယ်ဆိုရနဲ့အရှိတောင်တိုင်းစစ်သနာချုပ်တိုင်းမှုကနေတပ်ဆိုင်ရာကြေးရွာကိုပြန်ပို့ဖို့ပြင်ဆင်နေတယ်လို့ BGF ပြန်ကြားရေးရာရှိဘူမှုနိုင်မောင်စောကအခုလိုပြောပါတယ်
မလေးကတော့ဒီရှိတော့တိုင်းဆိုတာတော့တိုင်းမူကတော့လူတွေနေရပြန်ဖို့အတွက်ကိုပြောနေပြီလေပြောနေပြီဆိုတာကတော့ဖိအားပေးရတာမဟုတ်ဘူးเนาะပြန်နေတယ်ဆိုပြန်လို့ရတဲ့နေထိုင်မျိုးကျွန်တော်တို့လည်းအပိုင်းလိုက်ပိုင်းလိုက်ပေါ်သူတို့ပြန်မဲ့ရတယ်ရတယ်မှလည်းကျွန်တော်တက်တည်ရှိပြီလေတမတော်လည်းကျွန်တော်ဗီဇာတွေရှိပြီဆိုတော့ကတော့အဲ့မှလည်းသူတို့တိုင်းကတော့အကုန်လုံးမှားထားတာပဲလေဟိုတိုင်းမူတမမူတို့ကလည်းအကုန်လုံးဒီလက်ရှိသူတို့ရွာတိုင်းပြန်ရောက်လာလို့ရှိရင်သူတို့သွားလာမယ်ပုံမှန်ကျင်တယ်တော့ကျွန်တော်တို့ကတော့အဓိကမိုင်းရှင်းလင်းရေးတော့အဓိကဦးစားပေးလုပ်ပြရမှာပေါ့နော်
ဒါပေမဲ့လက်ရှိမြေပြင်နေထိုင်ရနှစ်ဖက်တိုက်ပွဲကာလအတွင်းမြေမြုပ်ဘုံတွေရှိနေသေးတဲ့အတွက်နေရရင်းကိုပြန်ဖို့အဆင်မပြေသေးဘူးလို့ကျုံသောဒေသခံတူကပြောပါတယ
်။ဒီဦးမိုင်းနေရှိတယ်ဒီမှာတော့ဘူးမှမပြန်ဘူး။အပြန်နဲ့ပြန်ချက်ပေးလာနိုင်တယ်။
ဒီကီဘီခွဲဆက်ဖွဲ့တွေအနေနဲ့မိုင်းဆောင်ဖောက်ခွဲတိုက်ခိုက်ဖို့ရည်ရွယ်ချက်နဲ့ထောင်သားတဲ့ဘုံတွေမြေမြုပ်ဘုံတွေကိုနေမြေခံအင်ဂျင်နီယာတပ်နဲ့တပ်မတော်စစ်ကြောင်းတွေကနေနေမြေရှင်းလင်းခဲ့ရမှာဝဘိုးဆောင်ကျုံသောနေမြေတွင်မိုင်းမျိုးစုံ238လုံးမဲရဝပြနေမြေတွင်မိုင်းမျိုးစုံ383လုံးစုစုပေါင်းမိုင်းမျိုးစုံ609လုံးတို့ကိုအချိန်မီဖော်ထုတ်ရှင်းလင်းသိမ်းဆည်းရမိခဲ့တယ်လို့မြန်မာတပ်မတော်ဘက်ကမနေ့ကသတင်းထုတ်ပြန်ထားပါတယ်။မြန်မာတပ်မတော်ဘက်ကသတင်းထုတ်ပြန်မှုနဲ့ပတ်သက်လို့ခွဲထွက် TGPA ဖွဲ့ရသတင်းနဲ့ပြန်ကြားရေးတာဝန်ခံဘူကြီးစွန်ရက်ထက်ကအခုလိုထုတ်ပြန်ခဲ့ပါတယ်။
တို့ရထုတ်ပြန်ချက်ပေါ်မှာတုံ့ပြန်ပြောဆိုဖို့ဆိုတာတော့မရှိပါဘူး။ဒါပေမဲ့စစ်မှန်တဲ့ဒီတရင်အချက်လက်တွေထုတ်ဖို့ပါပဲ။ဒီကဒီဘုံနဲ့ဆိုရဲဟာပတ်သက်လို့တကယ်တကယ်တို့ဒီ network data ဘက်မှာတို့ဒီစစ်စင်ရေးရနော်ဟိုမိုင်းတွေတုံးခဲ့တာပဲရှိတယ်။ပြင်ပြင်းနဲ့တည်းမှာကျွန်တော်တို့တနက်ပေါက်နေနေတဲ့အချိန်မှာအဲတနေရရမှာဘုံတွေလဲဟိုကျွန်တော်တို့ DKB ပဲ။ဟိုနေရာဘုံတွေ DKB ဟိုနေရာဖြစ် DKB ဆိုတော့အနေထားတော့ဟိုကျွန်တော်တို့တိတ်လက်မခံချင်ဘူး။နော်ဟိုတခါတကြံတို့ဟာတို့လှုပ်တယ်တို့ဟာတို့ဖော်တယ်တို့ဟာတို့မိတယ်အဲတို့ဟာတို့နာမည်ကောင်းယူတယ်တခါလေကြံတို့လုံခြုံရေးတင်းကျပ်ခြင်းနဲ့နေရာမှာဘုံလန်းဖြစ်စဉ်ဆိုပြီးလှုပ်တယ်သူတို့တို့လှုပ်ပြီးလဲဟိုဒီကီဘီကောင်းစင်တက်မှာပဲ
မြန်မာသမတော်နေနဲ့ကတော့စက်တင်ဘာလ19ရက်နေ့ကမြန်ကြီးငူမဲရဝလမ်းလျှောက် KKO ကလူသူဘောကရင်စီယုံခွဲသက်သက်ဖွဲ့အခြေပြုလှုပ်ရှားတဲ့စခန်းအလုံးကိုဖယ်ရှားရှင်းလင်းနိုင်ခဲ့ပြီးစက်တင်ဘာ23ရက်နေ့ထိတော့ထိသေးတိုက်ပွဲစုစုပေါင်း19ကြိမ်ဖြစ်ပွားခဲ့ပြီးသမတော်ကအရာရှိစစ်တီတချို့ကြာဆုံးတန်ရာရရှိခဲ့တယ်လို့ KKO ခွဲသွဲဖွဲ့ကတိုက်ရင်မှုဆင့်ရှိသူတူပါဝင်၄ဦးတေဆုံးခဲ့ပြီးတော့ဘူကြီးစစ်တူကိုရှင်ဖမ်းမိခဲ့ပြီးတနတ်ခွန်လက်မော်လိုရီ2စီးထော်လာကြီး2စီးစံကယ်4စီးနဲ့ဂျီမျိုးစုံ1189တောက်တို့ကိုတင်စီရမိခဲ့တယ်လို့မနေ့ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုနိုင်ကိုရင်သတင်းပေးပို့ထားတာပါအခုတခါကချင်းပြည်နယ်တိုက်ပွဲသတင်းကိုတင်ပြပါမယ်ကချင်းပြည်နယ်အတွင်းတိုက်ပွဲတွေဟာတပတ်ကျော်ကြာလာသည့်တဲ့အချိန်ထိငြိမ်သက်မသွားသေးပဲဒီကနေ့မှာဆိုဝိုင်းမော်မြို့နယ်အတွင်းကကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ဌာနချုပ်လိုက်ဇာနီးမှာအစိုးရတပ်မတော်ဘက်ကလေကြောင်းကပါတိုက်ခိုက်တဲ့အထိပြင်းထန်လာပါတယ်။ဖားကန့်ဒေသဘက်မှာလည်းစစ်ပစ်စင်မှုတွေရှိနေတဲ့အကြောင်းကိုကချင်တပ်ဖွဲ့ဘက်ကပြောဆိုပါတယ်။ဒီရက်ပိုင်းအတွက်မှာစစ်ပွဲတွေကအရှိန်မြင့်တက်လာသလိုတချို့ဒေသတွေမှာဆိုရင်ဒုက္ခသည်တွေကိုရိတ်ခါပို့ရင်တန်းတွေသွာလာခွင့်မပေးတာကြောင့်စားရေးတောက်ရေးအတွက်အခက်အခဲတွေရင်ဆိုင်နေရပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ကကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ဌာနချုပ်ခြေဆိုင်ရာလိုင်ဇာအနီးမှာဒီလ15ရက်နေ့လောက်ကလေးကတိုက်ပွဲတွေရချားဆိုသလိုဖြစ်ပွားခဲ့ရာကဒီရက်ပိုင်းမှာရက်ဆက်ဆိုသလိုဖြစ်ပွားလာနေပါတယ်ဒီကနေ့မှာတော့လေကြောင်းကပါတိုက်ခိုက်လာတယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
တကြီးသုံးနေနေဖြစ်တဲ့ဒီဘောင်ကမှာတော့ဒီနေ့ညနေမနာရီမနာရီ7မိနစ်ကနေဟိုမနာရီကွဲချိန်ကြည့်တော့ပေါ့ဟဲလီကော်ပတာကန်ချင်မင်းနဲ့ဒါဒီတရှိပါတယ်ဒါမနေ့ကတော့မနေ့ကညနေ4နာရီကနေဒီတမ်တော်ဘက်ကနေအစ်ကြီးရဲ့လောက်တာဒီခံပုံးကျတဲ့နေရာမှာတော့ဒီမနေ့ကဖြစ်တဲ့ဒီခံပုံးတောင်ပုံးမှာလည်းဆက်ဖြစ်ပါတယ်ဒါနဲ့နေပြည်တော်ကတော့မောင်းဖို့ဒီလည်းနေကြီးနဲ့ဖြစ်တာရှိပါတယ်
KIA တရင်6တရင်မူကတော့တိုက်ပွဲတွေဟာဖားကန့်ဒေတာဘက်ကိုပါကူးဆက်လာပွင့်ရှိကြောင်းအခုလိုပြောပါတယ
်အဲအခုတော့ဟိုဟာပေါ့ငိန်ချမ်းနိုင်လို့တော့မဟုတ်ပါဘူးတယောက်နဲ့တယောက်ဟိုဟာပေါ့တစ်ဖက်နဲ့တစ်ဖက်ဟိုပြင်ဆင်မှုလေးတွေအပြည့်နဲ့ရှိနေကြပါတယ်အဲတမတော်ဘက်ကလည်းစင်ရဖြစ်ထားတဲ့ဟာရှိလေအခုတော့တရင်3ရင်းလောက်ပြန်ဖတ်ဖြစ်ထားတယ်ကျွန်တော်တို့ပဲလည်းအခုလာမယ်ထင်တယ်နော်တရင်နည်းရကြတော့ဒီဘက်မှာလည်းဟိုကူးဆက်မယ်လို့ထင်ပါတယ်
ဒီကြောင်ကတိုက်ခိုက်တာကိုတော့တိကျအတည်ပြုချက်မရသေးပါဘူးအစိုးရတမရော်ဘက်ကတော့နေမြေတိုးချက်လာတာနဲ့သူတို့စစ်ကြောင်းတွေကိုပြစ်ခတ်တာကြောင့်တိုက်ပွဲတွေဖြစ်ရကြောင်းပြောဆိုထားပါတယ်ဝိုင်းမော်မြို့နယ်အတွင်းတိုက်ပွဲဖြစ်ပွားနေချိန်မှာပဲမန်စီမြို့နယ်ကမောင်ဝင်းကြီးစစ်ဆောင်စခန်းမှာတော့ကုလသမဂ္ဂရဲ့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကထောက်ပံ့တဲ့ရိက္ခာရင်တန်းတွေကိုတားဆီးတာတွေရှိနေတယ်လို့စခန်းကတာဝန်ရှိသူတဦးကပြောပါတယ
်အခုကတပည့်ကြီးကသူ့လက်ထဲခြံကိုဟိုမှာအစီအတကနဲ့ဂျာထဲမှာသူကတာရှိထားတာရှိတယ်။တခါရတော့နန်းခမ်းနဲ့ဒီမောင်ကြီးကြားသူရှိလီတရားမှာတားထားတယ်။အဲနလရှိသွားပြီခွာ။အခုကတော့ရစ်ခါပြလာတဲ့အချိန်ကအင်ချေတရားကျော်တော့တော်တော်လေးဟိုဒုက္ခရောက်သွားတယ်။ဒီမှာတချို့ချာကျတော့ဆန်တဲ့8လောက်တချို့ကတော့7ဒီလောက်15ဒီလောက်အဲ့လောက်ချန်နေရလည်းရှိတယ်။တဲ့အစ်ကြီးတို့ရှိရလို့ကိုကျွန်တော်တို့ကပြန်စုပေါင်းပြီးတော့ငတ်တော့မဲ့အချိန်ရှိကြရတယ်ကိုကျွန်တော်ကပြန်မှမျှချင်းနေတယ်ပေါ့အခုကျွန်တော်အဲ့လိုမျိုးမျှချေးချေးပြီးတော့စားနေတာကိုကဘလောက်ချေချော်ဖြစ်လာတော့ဒီလ5ရက်6ရက်ဆိုလို့ရှိရင်တော့ကြက်မကုန်လုံးပါကွာရစ်ခါတော့မရှိတော့တော့ဖြစ်သွားပြီ
ရစ်ခါပြက်လက်တဲ့နောက်ဆက်တွဲအနေနဲ့ကျန်းမာရေးပြဿနာတွေထပ်မံဖြစ်ပွားမှာကိုလည်းစိုးရိမ်နေကြကြောင်းပြောပါတယ်ပြီးခဲ့တဲ့လအတွင်းကလည်းကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ကဒုက္ခသည်စခန်းတွေကိုထောက်ပံ့တဲ့စီးပွားတွေကိုတားမြစ်တာတွေရှိကြောင်း KBC ရဲ့ပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတယ်
။ဒီကနေ့အဲဒီစစ်ဆောင်စခန်းတွေကိုပို့ပြန်ရစ်ခါမဟုတ်ဘူးစီးပွားတွေ။စီးပွားတွေအဲဒီလွယ်ချက်စခန်းဖမ်းဆီးလိုက်တဲ့အခုတော့ကလုံးပြန်ပေးပြီးတန်ရပြီဆိုတော့ဒါမှမပို့နိုင်တော့ဘူး။ကျွန်တော်တို့ကဒုက္ခသည်စခန်းကိုပို့တာဒါမှအဲ့ဒါကဟိုအဲဒီစက်ကပြောတာကရေဘက်ရောက်သွားမှပို့လို့အားဖြစ်ပြင်နာပေါ့အဲတခြားစခန်းတော့ကျွန်တော်တို့ပို့ဖြစ်ပါတယ်အဲ့ဒီလမ်းကျော်စိန်လုံးဘက်ကလမ်းကျော်တစ်ခုတည်းပ
ါကချင်ပြည်နယ်မှာလက်တလောဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးအစိုးရတပ်မတော်ဘက်ကတစုံတရာသတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူးဒီရက်ပိုင်းတွေအတွင်းမှာတော့ကရင်ပြည်နယ်အတွင်းမှာလည်းအစိုးရတပ်မတော်နဲ့ DGB ခွဲထွက်အဖွဲ့ဖြစ်တဲ့ KKO အဖွဲ့အကြောင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီး KKO ကတပ်မတော်စစ်ကြောင်းတဲ့တပ်စခန်းတွေကိုလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်တာမိုင်းထောင်တာတွေကြောင့်တပ်မတော်ကနေမြေရှင်းလင်းရေးဆောင်ရွက်ရကြောင်းသတင်းထုတ်ပြန်ထားပါတယ်
။ကိုမိုးစောတင်ဆက်သွားတာပါ VOA ကနေတောက်ကြနေညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2016ခုနှစ်စက်တင်ဘာလ23ရက်တောက်ကြနေညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြရတာပါအခုဆက်ပြီး10နာရီအထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ်စီစဉ်ထဲမှာဆိုရင်တော့တူတာဆုံလေးအမေရိကန်တခွင်တိတ်ပန်တဲ့နီးပညာနဲ့မျိုးသမီးကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒီလိုအပတ်စဉ်ကဏ္ဍတွေမှာနားဆင်ကြရမှာက
ဒီကောင်မလေးရဲ့ကြောင့်ကျွန်တော်သွားပါရဲ့အဲ့တော့လက်ဆယ်ကျောင်းကျိုးတဲ့အခါမှာသူ့ကိုဘယ်လိုချိုးလဲဆိုပြီးတော့ကျွန်တော်တို့ပြီးတော့ထိုင်ပေါ်မှာထိုင်ခိုင်းပါတယ်
မြစည်းမသတင်းဌာနကသတင်းတောက်ကကြီးညွှန်ပြောခဲ့တဲ့အင်အကူအမျိုးသမီးငယ်နှစ်ဦးကိုခန္ဓာကိုယ်ချို့ရင်းလာအောင်နှိပ်စက်ခဲ့တဲ့အမှုနဲ့ပတ်သက်ပြီးဒီတစ်ပတ်ရဲ့အမျိုးသမီးကဏ္ဍမှာနားဆင်ရဖို့လည်းရှိပါတယ်။အခုရင်ဆုံးအဲ့အမျိုးသမီးကဏ္ဍကိုဆက်ပြီးပြောပြပါမယ်။ရန်ကုန်တိုင်းဒေသကြီးကြောက်တရားမြို့နယ်ကအင်းဝအချုပ်ဆိုင်ပိုက်ရှင်မိသားစုကအသက်မပြည့်သေးတဲ့အင်အကူမိန်းကလေးငယ်နှစ်ဦးကိုလူမဆန်စွာညှဉ်းပန်းနှိပ်စက်ခဲ့တာကြောင့်ကိုလက်အင်ကချို့ရင်းခဲ့တဲ့အထိဖြစ်ခဲ့ရပါတယ်။မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကရော်ကြီးနဲ့ကြေးအေးဖို့ဂျာဝန်စစ်ဆက်ခဲ့တဲ့အတွက်ပြည်တွင်းမှာပြင်းထန်တဲ့ပြစ်ထင်ဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်။အခုလိုညှဉ်းပန်းနှိပ်စက်ခံရတဲ့အင်ကူမျိုးသမီးကလေးငယ်တွေအတွက်အကာအကွယ်ပေးမှုနှဲပါနေတာနဲ့ပတ်သက်လို့ဒီပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လှတကတင်ပြထားတာကိုနားဆင်ပါရှင
်ကောင်ကောင်မလေးရဲ့ကြောင်ကျွန်တော်သွားပါရဲ့အဲ့တော့လက်ဆယ်ကျောင်းကျိုးတဲ့အခါမှာသူ့ကိုဘယ်လိုချိုးလဲဆိုပြီးတော့ကျွန်တော်တို့ပြီးတော့ထိုင်ပေါ်မှာထိုင်ခိုင်းပါတယ်သပွဲပေါ်ကိုလက်တင်ခိုင်းပြီးတော့ဒီလက်တွေချောင်းင်းနေညောက်ကိုဆွဲဆပြီးတော့ကျိုးအောင်ချိုးရပါတော့ဆယ်ကျောင်းတော့ကောင်ကောင်ရိုးရိုးချောင်းနဲ့ချိုးရပါတော့
ခုလိုမြစီမသတင်းဌာနကသတင်းတောက်ရည်ညွှန်းပြောခဲ့သူကတော့ရန်ကုန်ကျောက်တရားမြို့နယ်လမ်း40ရှိအင်းဝအချုပ်ဆိုင်ပိုင်ရှင်ရဲ့လူမဆန်တဲ့နှိပ်စက်မှုကိုခံခဲ့ရတဲ့မဆန်းကီခိုင်ရဲ့ဖြစ်ရပါပဲမြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကအလုပ်ရှင်နဲ့နှိပ်စက်ခံရသူတွေကြားကြက်သိန်း50ရောကျင်းနဲ့ချေအေးစေဖို့ဂျောင်းဝင်စည်းစပ်ပေးခဲ့မှုနဲ့ပတ်သက်လို့ဗုဒ္ဓဦးနေ့ကသတင်းစာရှင်းလင်းပွဲကျင်းပခဲ့တာဖြစ်ပါတယ်ကော်မရှင်ရဲ့အဖွဲ့ဝင်3ဦးတို့ကျင်းပခဲ့တဲ့အဲ့ဒီသတင်းစာရှင်းလင်းပွဲမှာကော်မရှင်အဖွဲ့ဝင်2ဦးဖြစ်တဲ့ဦးစော်ဝင်းကကော်မရှင်အနေနဲ့ဂျာဝင်စစ်စပ်ပေးခဲ့ရတဲ့အခြေအနေအကြောင်းကိုရှင်းပြခဲ့ပါလေ
။အဲ့ဒါကတော့လေရောကြီးနဲ့လေရှင်းရှင်းလို့ရတာကဆိုတဲ့ကိစ္စကတော့လေဒါတော့ဒီမနက်ကျင်းပြနေတာ။ကျွန်တော်တို့ကတော့လူ့ဝင်ကော်မရှင်ရဲ့နော်ကျွန်တော်တို့ရဲ့အဒီကနေပြီးတော့လာအဲလုံထုံးလုံးလေးတွေနေတိုင်းကျွန်တော်တို့ကဒါလုတ်ကလေးပဲ။လုတ်ကလေးလို့သွားလို့ကျင်းတ်သွားတာဟလာအဲကျင်းတယ်သွားတာရှိလို့မကျင်းတယ်သွားတာလည်းရှိရတယ်။မကျင်းတဲ့ကျင်းတော့ခလတ်တော့ပါခင်ဗျာတို့တရားလုံးမဲ့သွားပြေးချင်းတော့ဆိုပြီးတော့ထွက်လိုက်တာပဲ။အဲ့တော့ဒီမှာလေမကျေတာဘူးเนาะတရားရုံးသွားပြီဆိုဒီမှာရဲပါတယ်လေเนาะရဲပွဲဥပဒေပါတယ်လေဖိအုပ်ပါတယ်လေအခါတည်းခေါ်သွားတော့ဆိုပြီးတော့အဲ့ဒါပဲအဲ့ဒါတော့ကျွန်တော်လည်းပြောတာကောမချင်းနေတဲ့ရောကြီးနဲ့ဟိုဖြစ်နေတယ်ဆိုတော့ကျွန်တော်တို့ကဒီမှာနှုတ်နှစ်ဖက်ခြုံပြီးတော့เนาะပြစ်ဆုံးပြီးတော့ဆွေးနွေးဖို့တော့ကျွန်တော်ကဒီစီစဉ်ကြည့်ရဲเนาะအစီအစဉ်ကတော့သူ့အတူဆွေးနွေးရသူတို့ဆွေးနွေးကြရဲ့ရလာပေါ်မှာပဲကျွန်တော်ကနေပြီးတော့မလုပ်ရတဲ့အသိမှတ်ပြီးဒါပဲ
တရင်တွေမှာဖော်ပြထားတဲ့ဓာတ်ပုံတွေရအသက်18နှစ်အရွယ်ရှိပြီဖြစ်တဲ့မဆန်းကီခိုင်ဟာသူ့လက်ချောင်း10ချောင်းစလုံးနဲ့ညာဘက်လက်မောင်းတို့မှာရိုက်ချိုးခံထားရတာဖြစ်ပြီးလက်ချောင်းတွေဟာကောက်ကွေးနေတဲ့ပုံကိုဓာတ်ပုံမှာတွေ့ကြရတာဖြစ်ပါတယ်။ဒါအပြင်သူ့ရဲ့ခန္ဓာကိုယ်အနှံ့မှာဓာတ်နဲ့မှွန်ထားတာကတ်ကြီးနဲ့ထိုးထားတဲ့ပြင်မီးနဲ့တို့ထားတဲ့ဒဏ်ရာတွေလည်းရှိတဲ့အကြောင်းမဆန်းကီခိုင်ကသတင်းမီဒီယာတွေကိုပြောပြခဲ့သလိုအသက်16နှစ်အရွယ်မတ်ဒဇင်ကတော့သူ့ခန္ဓာကိုယ်မှာနှိပ်စက်ခံထားရတဲ့ Milan Dayadwe Yashi Tarelu Subare, Throne Ua Natong Setakuga at this Setanine Yuema, Megan Pidu, Donyo Winga, the mean Ugo Laza de la Tanguene, Ima Acho Saima, La Abbi, Lolo Kangera, Pidelu, Drinduima, Popia, Tara Letria Vare, Kulu Nadida Galadwe. They say Nibang Kaya Mune Badelu, Inwa Acho Sang Panshie, Mida Zu and Uga, Makamiana in Pippi, Yama now Drin Tanago, Amimo Pobe, Dain Dangea Gani, Kulu, Iwa Acho Sang, Nesemu Driha, Ludi Shinja, Pilla, Geraba, Dabi, Pippi Chinga, Tessaya Yerigale, Tio Yi, Ujim Shia Gani, Luke Wee Gomshinga, Yojine, J. Easy Wood, Jawin, Sisa, Bigere, Anita, Saikera Pippari. Kulo Luke Wee Gomshin, Jawin, Sisa, Bimujang, George P. Masanki Kaiha, Jat, Dingleze, Madzingaro, Jat, Sedding, Jagge, Jabi Melule, Lumsang, Nixemuha, Yazwimu, Julonia, Yawded Wejang, Yamananga, Muda, Luke Wee Gomshinine, Nangan Darue, Luke Wee, Gagwe, Sosha Yama, Jacque Muri, Shigere, Sule, Bintane, Wipanjed, We, Treppo, Givari. Utingdang Ugaro, Gomshingo Dia Swesubu, Sinza Nide, Yamananga, Shinimia, Gunyaka, Pipari.
To a Namananga, Yuga Luke Gomshin and Namia, Abu Wazamu, Jabu Zamu. Uzi, my daughter, like Yazumu Chidea. He has a movie, my Kalidan and that time, Kalidia, Damaji, Uya. Now that Luko Guru, the Tanya Pipuya, the city. They don't want any time you, my dad, to check in Tasanya. He get up for about checking, reading.
เรียนได้ด้วยดีขนาดนี้ว่ากาวยาวส่งเนี่ยไปเรียนเนี่ยอาจจะเจอว่ามีการสื่องานเนี่ยลูกดาบาลูกเจ้าลูกไม่อยากอยู่อ่ะลูกดาบุยก็ไม่ใช่อ่ะมีการเจ้าพี่มือเด็กมีการสวรรค์วารุพวกที่มาหกูมีหนุ่ยอุกาโร่ฮ่องกงชี้ใส่อาชาลูกคุยก็ไม่ใช่อ่ะพี่ยามาอุบลีสัญญาจำเป็นปกุพี่ปารีตุยมีงาโร่ยังไงก็มีอยู่ในบริเวณจีว่า มาสังเกตการณ์เนี่ยมาดูสิโนว่าลูกสาววันเนี่ยเช่นนู้นว่าแต่สนนี่เนี่ยสัตว์นี่อยู่เว้ยชีวิตเรื่องลูกจะน้องพี่ยาวเลยคู่อารมณ์จะน้องสักคนเนี่ยสักชาวเนี่ยวันงานจะเล่าพี่นี่วิบ่เนาะแต่เราว่าดีแต่อยู่อะไรจะน้องรู้ลุงเงี้ยดูเลยแต่อยู่ตามมาเจอเรามาเว้ยป่านนี้ลุงไม่ใช่แบบนี้แล้วก็เลยต้องเงี้ยเอวดีอ่ะสักชาวเนี่ย มาพิวพิวเสร็จชาวเนี่ยการนี้เสร็จสิ้นนี่จารย์ดูดีว่าลุงเงี้ยพี่ที่มาพิวพิวทาราพี่เลยอะไรลุงเงี้ยพี่ที่มาพิวทาราดูดีอะไรก็เลี้ยงเงี้ยเอวุ่นเนี่ยเว้ยสละจงวุ่นนี่ทาราพี่ดีก็เลี้ยงเงี้ยเอวุ่นทั้งสองการที่เราไม่รู้สูรู้มุดยาเกี่ยวกับจุลนิยมพิมพ์เทียบกันเนี่ยท่านนั้นเนี่ยที่พิเศษเหมือนตอนที่พิเศษ แต่เนี่ยลุงพี่สิจะมาเชิงคำเมนูอะไรอะไรดีใช่ไหมไปกาจิมาเนาะมีบ้านเสียตัวผมเอาเทงคนสิดูกะเลยมาเสียสมมาเชียงมาตัวกันนี่ตรงเนี้ยอาจจะไม่ในเส้นเชียงมันเนี่ยอะไรก็มีอยู่เลยมาบูดเลยลุงจู่ก็ยังไงแต่ตัวเองในเส้นเชียงมันเนี่ยลูกทำมาบีร์ยี่ยูเล่ปมมาพี่ตาแล้วอะไรอยู่ซานเนี่ยคุ คือเนี่ยผมมาในเส้นเหมือนในสุขีโร่ที่ว่าชุดสังฆ์ลูอาลงต้องอยากกูยืดยาวจะน้องตัวเนี่ยยิ่งสกันนี่วิโรยืดยาวเลยก็จะมาพิมพ์สังฆ์อุลีผมมาต้องอันนั้นเช้าต้องอันนั้นสังฆ์ต้องอันต้องเรียนเนี่ยยืดยาวเลยมุมาโร่จดเป็นตัวจ้าอุกุลละสุโมลละเตมิลละยาซาทอนตีริลละอาลงเช้า ดาวรบยุ่งแสงอุ่นยาเยียวยาอะไรจะโน้ตอย่างนี้ดูเหมือนนั้นทางนี้วิโรกลิ้งตรงเงาอุ่นยาปุ่มมาชอบเช้ากาดีเนี่ยเยียวยาอะไรสิ่งนี้นับวิโรก็จะเอาดูแลยิ่งสังเกตในวิโรเป็นลูกงูเอาอุ่นปุ่มมาเนี่ยสั่งลีมีน้องต้องเป็นเนี่ยสาระเนี่ยเยียวยาเราเลยจะโน้ตอย่างนี้แล้วดีลูกงูเอาอุ่นปุ่มมาเนี่ยสั่งลีสูรุ่งเชียงเลยเส้นงานนี้ตัวเดียวที่ ที่ดันจัดเป็นเนี่ยพิมพ์มือเขียนเนี่ยนาวิโรดค่ะพิมพ์เสียอุริปงมาตัวนั้นเสงาตัวนั้นเสียชาวซาลาเรียเลยตอนนั้นเซนิกาเนี่ยวิโรตัวเดียวที่ชาในเนี่ยปงมาลีพิเดลูจะน้องพี่อ่ะมา
สุดที่พิมพ์มือเนี่ยอามากันยานัยเนี่ยพิมพ์มือดีด้วยใช่ไหม
น้าวบ่าวอามากันพิลูมีอ่ะบ่าว Amaka Pilu Miyare Pimurigu Lu Queen Comshingani Broma, Chi E like Desure, the Boga Lu Queen Comshini Ne Tawan Piaque Ya Mayabulashu.
Okay, well, I don't know the Lu Queen Commission, Lu Sound Gear Boma, Miai Tamia Pite, Piruri, La Miai Tamia Winnes or a people are a pity. Amara di Lumio. Ubriga, ki ilu miare mulepide, no nabiroca, town and missi, chana in a mulepide, Amaga no mopina in a mumiugu. Luke when you come shingani video, Yuma, diaswe, sobu to a lanyum boot, timbal in it, ding with thing as in it, dina biro mugu, a pumu, pia pide, domu look daro, longwago, majun elu, general, Georgia Maragra.
China Mabe, Nangano Tamra, Yungale, Yamananga, Muda, Lu Kui, Comshinges, Jawin, Sangweche, Chain with you go, Lila, Sangchi, Dama, Pidelu, Meniga, Jinya Jet, Topian, Gera, Tuyare, Dwele, Juzu Yama, Pipare, Dabi Medule, Yamananga Ma, Masanki Kaine, Madazin Lulu, Pimu, Lumudi, Dumudi, Nisekan, Dokai, Yoni Jare, Yama, Amud Midwe, Banyamia, Tashilimle, Sure, Twigaro, Jin Lizia, Pippa John Tim Biain, did dream by it, Mutmia Kandago, Nigon to a parishion.
You can bend but never break me, cause it only serves to make me more determined.
Dolan Adan season is set Doraba, a coup de Cassini, Diai Lila in season ma, Paris Sunny Jamless, Rajija Omashi.
အင်းအခုလောက်သားမင်္ဂလင်းငယ်တွေကိုအင်းရှင်တွေကနှိမ့်ဆက်ညှင်းပန်းပြီးလားစာမပေးဘဲနှစ်အတော်ကြာခိုင်းစေခဲ့တဲ့ဖြစ်ရမယ်ပတ်သက်လို့မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကဖြည့်ရှင်းလှုပ်ဆောင်တဲ့ပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုမြင်ကြပါသလဲဂျက်တာဖွဲ့ကရောဒီဖြစ်ရကိုအတိအချာစနစ်တကျကင်တွယ်ခဲ့တယ်လို့မြင်ပါသလားအခုလာမယ့်စနေညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်လှန်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။တော်လှန်ရှင်တွေအနေနဲ့စနေနေ့ည9နာရီအစီအစဉ်မတိုင်မီအချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြန်လာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်ရှင်။ခုတခါတူတာဆုံတဲ့ American တခွင်အစီအစဉ်ကိုနားဆင်ကြရမှာပါ။ New York မြို့ကကုလသမဂ္ဂအထွေထွေညီလာခံကျင်းပနေတဲ့အချိန်တွင်မှာပဲကမ္ဘာတစ်လွှားကဒုက္ခသည်တွေရွှေပြောင်းဝင်ရောက်သူတွေအရေးကိုအရေးနဲ့ပတ်သက်ပြီးနိုင်ငံကောင်းဆောင်တွေရဲ့ထိပ်သီးဆေးဝေးတရက်ကိုကျင်းပနေပါတယ်။ဒီညီလာခံမှာဒုက္ခသည်တဦးအနေနဲ့ရောလူအခွင့်လှုပ်ရှားသူတဦးအနေနဲ့ပါဝင်တက်ရောက်တဲ့မနွယ်ဦးကိုကိုအောင်အောင်ကဆက်သွယ်မေးမြန်းထားတာကိုနားဆင်ပါရှင်။
ဆိုတော့မနွေဦးရဲ့ဒီကုလသမဂ္ဂမှာပေါ့လေဒုက္ခသည်တွေအစုလိုက်အပြုံလိုက်ပြောင်းရွှေ့နေထိုင်မှုနဲ့ပတ်သက်ပြီးတော့ပေါ့နော်ဒါပထမဆုံးအချိန်နဲ့ဒါနိုင်ငံခေါင်းဆောင်တွေအစည်းအဝေးလုပ်တယ်လို့သိရပါတယ်မနွေဦးကလည်းပဲဒီအစည်းအဝေးကိုဟိုတက်ရောက်ခဲ့တာဆိုတော့ဒီအစည်းအဝေးမှာဘာတွေဆွေးနွေးခဲ့လဲဆိုတဲ့အကြောင်းအရင်ပြပြပေးပါလား
ဆိုတော့အခုလက်ရှိနယူးယောက်ကစာတမ်းပေါ့နော်နယူးယောက်ဒီကလရှင်းလို့ခေါ်တဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့စက်တင်ဘာလ19ရက်နေ့မှာနိုင်ငံတကာအစိုးရအနေနဲ့အဲ့ဒီဟာကိုစာချုပ်ကိုလက်မှတ်ထိုးခဲ့တာဖြစ်ပါတယ်။အဲ့ဒီအစိုးရလက်ခံထိတဲ့စာချုပ်လက်မှတ်ထိုးတဲ့ထဲမှာမြန်မာပြည်အစိုးရနဲ့ပါပါတယ
်။ဒုက္ခသည်တွေနဲ့ပတ်သက်တဲ့ဘာအကြောင်းကိုလက်မှတ်ထိုးပါလဲခင်ဗျ
။ဒုက္ခသည်ဤအခွင့်အရေးအမျိုးသမီးဒုက္ခသည်လူသားရှိကိုချင်းစာနာမှုနဲ့သူတို့ဘဝကြီးလုံခြုံရေးကိုအဓိကလူကြီးရဲ့အတွက်ကအစိုးရရဲ့အားလုံးမှာတာဝန်ရှိပါတယ်ဆိုတာကိုသူတို့လက်မှတ်ထိုးခဲ့တာပါဖြစ်ပါတယ်
ကုလသမဂ္ဂအထွေထွေညီလာခံကျင်းပနေတဲ့အထဲထဲမှာပဲဟိုအခုလိုမျိုးဟိုထပ်ပြီးတော့ဒီနိုင်ငံခေါင်းဆောင်တွေပါဝင်တဲ့ထိပ်သီးညီလာခံတစ်ခုကိုကျင်းပခဲ့တာပေါ့ဆိုတော့အထူးသဖြင့်တော့ဒါဆီးရီးယားတို့ဘာတို့ကနေပြီးတော့ဒီအရှိအလေပိုင်းကဟိုဒီစစ်ပွဲတွေကြောင့်ထွက်ပြေးလာတဲ့သူတွေအရေးနဲ့ပတ်သက်ပြီးတော့အဓိကထားပြီးတော့ဆွေးနွေးခဲ့ကြတယ်ဆိုပြီးတော့လည်းကျွန်တော်တို့သိရတယ်နော်
အဲ့နိုင်ငံတကာမှာအဲ့ဒီစီးရီးယားတို့တခြားနိုင်ငံတွေမှာအခြေအနေကတော်တော်ဆိုးပါတယ်ကျမတို့ကနိုင်ဒီပပိုင်လူရဲ့ခဏရောက်မှာတယောက်အနည်းဆုံးပေါ့နော်အဲ့လိုမျိုးဒုက္ခသည်တွေဖြစ်ပါတယ်ဆိုတော့ပ ကဘာမှာအဆိုးအဆုံးအခြေအနေဖြစ်ပါရဲ့လားဟာလွန်ကျွေးလူသားချင်းအလုံးကြီးလူဘဝလွန်ကျွေးရအရင်အရေးကြီးတဲ့အရာဖြစ်တဲ့အတွက်ကဒီကုလသမဂ္ဂအလုံးနိုင်ငံတကာအစိုးရရဲ့ General Civil Society နဲ့လာပြီးကျွန်တော်ဆွေးနွေးတိုင်ပင်ပြီးဒါကိုကျွန်တော်အတည်ပြုပါတယ်ဒီနေ့လာခံဖို့
လောလောဆယ်အထိတော့စီးရီးယားဒုက္ခသည်တွေအရင်နဲ့ပတ်သက်ပြီးတော့လည်းဒါကုလသမဂ္ဂရဲ့ဟိုကူညီမှုတွေကအများမရောက်ဘူးဆိုတော့ပြီးတော့လည်းဝေဖန်ပြောဆိုနေရတယ်ရှိပါတယ်ခင်ဗျာအခုလို့ဒီအစည်းအဝေးမှာကြတော့ဘလောက်ခိုင်ပါတယ်ဆုံးဖြတ်ချက်တွေထပ်ပြီးတော့ချနိုင်ခဲ့လို့ထင်ပါလဲ
ကျမတို့ကဟိုနိုင်ကုလသမဂ္ဂကတော်တော်များများကညီလာဆင်နေမှာကဆုံးဖြတ်ချက်တွေကလူတွေချထားခဲ့ဒါပေမဲ့လက်ရှိအာအကောင့်တွေကိုလည်းနေရာမှာထည့်ခဲ့တယ်အများကြီးရှိပါတယ်ဘာကြောင့်ဆိုတော့အဲ့ဒီညီလာဆန်ခမ်းမမှာကျွန်တော်တို့ကဆုံးဖြတ်ခဲ့တယ်တိုင်ပင်ခဲ့တယ်ကြီးနိုင်ခဲ့တယ်ဒါပေမဲ့လက်ရှိမှာအဲ့ဒီနိုင်ငံတော်အစိုးရတွေကအဲ့ဒီဟာတွေကိုသေသေချာချာအကောင့်တွေမဖြစ်မဖို့ဖြစ်ဘူးပေါ့နော်ဆိုတော့အဒီတစ်ခါကတော့နိုင်ငံတကာဒီညီလာခံရေးဆုံးဖြတ်ချက်ကတော့ဒီအစိုးရတွေကဒါဟာတွေကိုအကောင့်တွေပို့ရမယ်ပြီးရင်နေအာနိုင်ငံတကာအစိုးရရဲ့အာစိုက်ပြည်အစိုးရရဲ့ပြီးရင်လက်ရှိဌာနဌာနအစိုးရတွေကအဲ့ဒီဟာကိုဒီပြရမယ်အကောင့်ကိုပို့ပေးရမယ်ဆိုတာကိုညီလာခံမှာဆုံးဖြတ်ခဲ့ပါတယ်
ကျွန်တော်တို့မြန်မာနိုင်ငံမှာဆိုရင်လည်းပဲဒါဒုက္ခသည်တွေကဟိုတိတ်နဲ့ချီပြီးတော့ရှိတယ်လေဆိုတော့အခုလိုဒုက္ခသည်အရေးဆွေးနွေးတဲ့ဒီထိပ်သီးညီလာခံအတွင်းမှာရောမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဟိုဘာဒီမင်းပြောဆိုဆွေးနွေးတာတွေရှိပါလဲခင်ဗျ
အာမြန်မာနိုင်ငံဆိုရအနေနဲ့ကတော့အာဒုစုကတော့ဒီနေ့ပြောသွားပါတယ်အလုံးကကြားဖို့မှာကြားဖို့မှာဖြစ်ပါတယ်ဒါပေမဲ့အာမြန်မာနိုင်ငံဆိုရကိုကျွန်မမိကျေတို့သူတို့အနေနဲ့ကတော့ဒီကိစ္စတွေကိုသူတို့ကပိုပြီးအရေးတစိမ့်ပေါ့နော်ပိုပြီးအာကောင်တီပို့သွားမယ်မြန်မာပြည်ညီညာရေးနဲ့ပြည်တွင်းညီညာရေးကိစ္စတွေပေါ့ဒါပေမဲ့သူတို့အနေနဲ့လည်းအရင်စူးစမ်းနေဆိုတာကိုမြန်မာအစိုးရအမ်ဘာစီအနေနဲ့ကျွန်မကိုပြောသွားပါတယ
်ဒါလက်ရှိမှာတော့အစိုးရအနေနဲ့တတိုင်းပြည်လို့ညီညာရေးရအောင်ဒါဖော်ဆောင်နေတာပေါ့လေဒါပေမဲ့လည်းပဲတစ်ဖက်မှာအခုချိန်ဆိုလို့ရှိရင်ကရင်ပြည်နယ်ထဲမှာစစ်ပွဲတွေဖြစ်ပွားနေတယ်ဆိုတော့ဟိုလက်ရှိမှာဒီမြန်မာပြည်မှာဒီနိုင်ငံရေးအရာပေါ့နော်ဒါညီညာရေးရရှိဖို့အလားအလာဘယ်လောက်ထိအောင်နှီးစက်လာပြီလို့ထင်ပါလဲ
မြန်မာပြည်မှာကတိုင်းရင်းသား80ရာခိုင်နှုန်းတိုင်းရင်းသားတွေကကျွန်တော်ကစစ်ပြီးဒုက္ခတွေဖြစ်တယ်ဒါဟာတစ်နှစ်နှစ်မဟုတ်ဘူးစေစုရာစုနှစ်စုအကြာကြီးရှိနေပါပြီဆိုတော့မြန်မာပြည်အစိုးရအနေနဲ့ကအန်တီအောင်ဆန်းစုကြည်ကိုလည်းကျွန်မတောင်းဆိုချင်တာကနံပါတ်1ကျွန်တော်တို့ရှိဖြစ်နေတဲ့ရခိုင်ပြည်ကိစ္စတွေကိုရခိုင်ပြည်သူနဲ့ဆွေးနွေးစေချင်တယ်။ဘာကြောင့်ဆိုတော့ကျွန်တော်တို့စစ်မှန်တဲ့ဒီမိုကရေစီအစိုးရဆိုတာကဒီသူကြီးသဘောထားကိုအသိမဲ့ပြရမှာပေါ့နော်။အဲ့ဒါပြီးမှပဲစစ်မှန်တဲ့ဒီမိုကရေစီဖြစ်မှာပါ။ဆိုတော့အဲ့ဒါကြောင့်မြန်မာနိုင်ငံကြီးဒီလိုညီညာရေးနဲ့ပတ်သက်လို့နိုင်ငံတော်အစိုးရကိုအခုဒီတိုင်းပြည်ကညီလာခံကဖြစ်ပေါ်လာတဲ့2014အဲ့ဒီစာတမ်းကိုအတည်ပြုစီရင်နေပြီးနောက်နောက်မှာလည်းဒီတိုင်းပြည်က UN မှာရှိတဲ့တိုင်းပြည်သားဌာနတွေမှာနာပြီးမှမှအတည်ပြုအစိုးရအနေနဲ့လည်းကျွန်တော်တို့ပူးပေါင်းပါဝင်စီရင်ပါတယ
်ဟုတ်ကဲ့ဆိုတော့ဟိုဒီအစည်းအဝေးမှာမန်ွယ်ဦးကလည်းဟိုတက်ရောက်ခဲ့တယ်ဆိုတော့ဘလို့အနေနဲ့တက်ရောက်တာလဲနောက်တစ်ခါရောဒီအစည်းအဝေးအတွင်းမှာဒီတီးခြား panel အတွင်းမှာရောဟိုဘာတွေပြောခဲ့ပါလဲ
ကျမအနေနဲ့တက်ခဲ့တာကကြာတော့ဒီညီလာခံရေးဖြစ်မြောက်ရေးကမိတီထဲမှာ selection အာဒီစကားဟိုညီလာခံမှာစကားပြောတဲ့အဲ့ဒီ civil society ကလူတွေကိုရွေးချယ်ခဲ့တဲ့နေရာမှာကျမက selection committee member တယောက်ဖြစ်ပါတယ်ဒီအစည်းအဝေးမှာပါဝင်ခဲ့တာကတော့ NGO non government organization တွေအနေနဲ့ပေါ့နော်ကျမက civil society အနေနဲ့ပါဝင်ခဲ့တာပါဖြစ်ပါတယ်ပုတ်တာပုတ်ကူရနေနေပဲပါဝင်ခဲ့တာပါကျမတို့ကဘာမှရှိနေတယ်ကျမလည်းအမေရိကကိုရောက်နေတာဒုက္ခတွေတရားအနေနဲ့ရောက်နေတာဖြစ်နေတဲ့အတွက်နိုင်ငံတကာမှာရှိတဲ့ဒုက္ခတွေကြီးလက်ရှိအခြေအနေမိသားစုတွေတခက်ခဲတယ်သူကြီးဘဝလုံးချွေးရဲ့အကြောင်းတွေကိုစိတ်ကြမ်းပါရဲ့လူကြမ်းပါရဲ့အကြောင်းတွေကိုအစိုးရတွေကဘလို့တာဝန်ယူပေးရမလဲဆိုတာကိုကျမပြောဆိုခဲ့ပါ
မန်နွယ်ဦးကမြန်မာပြည်ကလာသူတယောက်ဆိုတဲ့အခါကျတော့မြန်မာပြည်ကဟိုဒီအမေရိကကိုလာခဲ့ရတဲ့သူတယောက်အနေနဲ့ရောဥမာဘလို့အခက်အခဲတွေကြုံခဲ့လေအဲ့ဒီအခက်အခဲတွေနဲ့ပတ်သက်ပြီးတော့ဘာတွေပြောခဲ့လဲဗျအ
ဲ့ဒီအခက်အခဲမြန်မာပြည်ကလာတဲ့အတိုင်းဒီဒုက္ခတွေလည်းတော်တော်များများကဒီနိုင်ငံရောက်လာတဲ့အချိန်မှာဘာသာစကားခေအလုပ်ခေဖြစ်များကြီးရှိတယ်အဲ့ဒါကြောင့်အမေရိကအစိုးရကိုလည်းကျွန်တော်တို့ကဒီဒုက္ခသည်တွေကိုခေါ်လာတဲ့အချိန်မှာ consultation ဆိုတာ plan ရှိဖို့လိုတယ်အဲ့ဒါကြောင့်ကျမကြီးရှိတဲ့ policy paper ကိုကျမတို့အစိုးရနိုင်ငံတကာအစိုးရတွေကိုကျမပေးစာခဲ့ပါတယ်အတန်ပြည့်ရှင်းပေါ့နော်ဒ ကျွန်မရေးသားခဲ့တဲ့ policy paper အမေရိကန်မှာရှိတဲ့အစိုးရတွေကိုနိုင်ငံတကာအစိုးရတွေကိုအဲ့ဒီ policy paper ကိုလေကျွန်မပေးထားခဲ့ပါတယ
်ဟုတ်ကဲ့အဲ့ဒီထဲမှာဘာတွေပါပါလဲ
အဲ့ဒီထဲမှာက number 1ဒီကိုရောက်လာတဲ့လူတွေကိုဒီရောက်လာတဲ့ refugee တွေစိတ်ချမရေးအလုပ်အခွင့်အရေးရဖို့အတွက်ဒန်တူရေးဒီနိုင်ငံမှာရှိတဲ့တခြားဒုက္ခပဲကလေးတွေကတခြားကလေးတွေနဲ့ပညာရေးတခြားခွင့်ရဒန်တူရေးရဖို့အတွက်ပဲပြောသူထားခဲ့တာပါ
ကိုအောင်တင်ဆက်သွားတာပါအခုတခါစီစဉ်ဒေါခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနည်းပညာကဏ္ဍကိုနားဆင်ပါရှင
်ရေရှိခမ်းမဲ့တက်တော်ပြပြန်ထိမ့်သိမ့်ရဲ့အတွက်အရေးပါတဲ့စီမံခန့်ခွဲမှုစနစ်အကြောင်းတက်တော်ပညာရှင်ဦးဝင်းမော်ကပြောပြပေးပါပါတောတရားစတာနဲ့နာမည်ကြီးတဲ့မြန်မာနိုင်ငံအတွက်လက်ရှိမှာတစ်တောစီမံခန့်ခွဲရေးနဲ့ပတ်သက်ပြီးဘာတွေလိုအပ်နေပါသလဲ
တစ်တောတွေကိုရေရှည်တည်တန်းခိုင်မြောက်အုပ်ချုပ်ချက်စနစ်မှာတစ်တောရဲ့သဘာဝပတ်ဝန်းကျင်ပြည်သူလူထုရဲ့လိုအပ်ချက်တွေနောက်ပြီးတော့စီးပွားရေးအဲ၃မျိုးကိုအဓိကထားပြီးစဉ်းစားရပါမယ်တစ်တောတွေပစ္စည်းတွေရှိရမယ်သဘာဝပတ်ဝန်းကျင်ကိုလည်းထိန်းသိမ်းရမယ်လိုအပ်တဲ့ပြည်သူလူထုရဲ့လိုအပ်ချက်တွေကိုလည်းဖြည့်ဆည်းပေးရမယ်ဆိုတဲ့အထဲမှာအခုတစ်တောတွေပစ္စည်းတွေထုတ်တာကိုတစ်နည်းရက်မယ်ဆိုဆုံးဖြတ်လိုက်တာစီးပွားရေးအနေနဲ့ဒီဝင်ငွေကိုဖြတ်တောက်လိုက်တဲ့သဘောကျွန်တော်တို့တစ်တောတွေပစ္စည်းကိုမထုတ်တော့ဘူးဆိုတဲ့သဘောဖြစ်သွားတဲ့အတွက်ကျွန်တော်တို့အရင်ဖွဲထားတဲ့စီမံအုပ်ချုပ်မှု Sustainable Forest Management အနေနဲ့အပြင်ကိုဒေးကိုထွက်သွားတဲ့သဘောဖြစ်တဲ့အတွက်တစ်တောပင်သာတောင်းအောင်ကြည့်မယ်ဆိုရင်ဒါလွဲနေပါလေ
အခုလိုမြန်မာနိုင်ငံမှာတစ်ထုတ်လို့မှုတစ်နှစ်ရပ်ဆိုင်းလိုက်တာဟာတစ်တော်ပြုံးတိမှုအန္တရာယ်ကာကွယ်ဖို့လို့ပြောပေမဲ့တကယ်တမ်းမှာအကာအကွယ်မပေးနိုင်တဲ့ယူပေါက်တွေအများကြီးရှိနေတာပါ
ကျွန်တော်တို့ဒီမှာဗမာပြည်မှာစစ်ထုတ်တဲ့ဖွဲ့စည်းက၃မျိုးရှိပါတယ်တစ်ကတစ်လုံငါးနှစ်ကပြည်သူတစ်ကိုယ်ကြီးတွေထုတ်တယ်သုံးက KIA တို့ KIA တို့ကအဲ့ဒီလက်နက်ကိုင်ဖွဲ့စည်းတွေပေါ့လေအဲ့ဒီကနေပေါ့တစ်ဆင့်တရားမဝင်ထုတ်တဲ့ဟာ၃မျိုးရှိနေပါတယ်အဲ့ဒီ၃မျိုးထဲမှာတစ်လုံငါးကတော့တစ်နှစ်ထုတ်တာကိုလက်ကျန်စစ်ကိုတစ်လုံငါးကထုတ်ခွင့်ပေးမယ်ကျန်တဲ့စစ်ကိုယ်ကြီးတွေကိုဆက်ပြီးထုတ်ခွင့်မပေးတော့ဘူးလက်နက်ကိုင်ဖွဲ့စည်းတွေကဟာတွေကိုလည်းသူတို့ထိမ့်မယ်ဆိုပြီးတော့ဒါလုပ်တဲ့သဘောပါအဲ့တော့ကျွန်တော်လက်နက်ကိုင်ဖွဲ့စည်းတွေကိုဘယ်လိုထိမ့်နိုင်မလဲဒီတစ်တော်ဦးပြတ်အဲ့လိုသွားလို့မရဘူး။ကိုတော်ဟောက်ကကတစ်တော်ကသူတွေတွားပြီးတားတဲ့ခါအဲ့တွားတားတဲ့သူတွေကိုလုံးပြစ်တတ်ခါရတယ်။အဲ့ဒီဘက်ကတရားဥပဒေကောင်းမှုကလည်းမရှိဘူး။ဆိုတော့အဲ့ဒီကစစ်ကြီးမထုတ်အောင်လို့ကျွန်တော်တို့ဘယ်လိုမှမတားနိုင်ဘူး။နောက်တစ်ခုကအဲ့စစ်ကုန်ကြီးတွေကလည်းအရင်တိုင်းမှုတွေစစ်တိုင်းမှုတွေကိုအာဏာဖွဲ့ဝင်ပြီးနေတော့ခွင့်ပြုထားတဲ့ဟာတွေကရှိနေတယ်။အဲ့ဒါတွေကခွင့်ပြုပြီးသားဖြစ်နေတယ်။အဲ့ဒါတွေကိုခွင့်ပြုပြီးသားကြီးတစ်ဆင့်ပြုပြီးသားကြီးဖြစ်နေတယ်။အဲ့ဒါတွေရောဖတ်မလားဆိုတာကတော့လည်းမပြောနိုင်ဘူး။လုံငါတို့တို့ခွင့်ပြုမယ်တလုံငါတို့ကလက်ကျန်တစ်ကိုခွင့်ပြုမယ်ဆိုတာလည်းကျွန်တော်တည်ထားပါတယ
်ဒီလိုမျိုးအခြေအနေတွေအစိုးရကတော့တက်နှစ်ရမယ်လို့ပြောတယ်ပြောပေမဲ့နောက်မှယူပေါက်တွေကအများကြီးရှိနေတယ်ဒီလိုအခြေအနေမျိုးမှာပေါ့နော်ဘာတွေလှုပ်တင်လဲဒီမြန်မာနိုင်ငံရဲ့တစ်တော်တွေတစ်တွေမဆုံးရှုံးအောင်ပေါ့နော်နောက်ပြီးတော့တစ်တော်ကိုပတ်ဝန်းကျင်နဲ့မထိခိုက်အောင်ဘာတွေလှုပ်တင်လဲလို့မြန်မာလဲ
ဒီဒီကထုတ်နေတဲ့ဖွဲ့ကြီးကအဲခုနကပြောလက်နက်ကိုင်ဖွဲ့ကြီးအဲလက်နက်ကိုင်ဖွဲ့ကြီးထုတ်နေတာကိုသိမှုဆိုတာငင်းငယ်ရောက်ပဲနံပါတ်၁ကငင်းငယ်ရမယ်စစ်ပွဲတွေမဖြစ်ဘူးဒီတော့ဥပဒေအားလုံးကိုကျင့်သုံးနိုင်ရမယ်ထိန်းသိမ်းနိုင်ရမယ်ဒါမှသာရင်ကျွန်တော်အဲ့ဒီလက်နက်ကိုင်ဖွဲ့ကြီးအေရဖြစ်တဲ့ချင်းပြည်နယ်တို့ပြည်ပြည်နယ်တို့တမင်းသားကြီးတို့အဲ့လိုနေရာတွေကိုကျွန်တော်တို့ကထိန်းသိမ်းနိုင်မယ်နံပါတ်၂ချက်တင်းရမယ်ဆိုတော့ကျွန်တော်ကစစ်လုံကဆက်ထုတ်နေမယ်ဆိုတာခုနကပြောလို့စစ်လုံကဘလောက်ကြံနေတာလဲတော်ရပါ तू ကတန်တပေါင်းကြံနေသူ तू ကတန်တပေါင်းထုတ်ရှင်ထုတ်နေမှာအဲ့တစ်လုံကလည်းသူဝယ်ထုတ်တာမဟုတ်ဘူး तू ကဒီကိုတန်ထက်ပြန်ပေးထားတာကျွန်တော်တို့တစ်ကုန်ကြီးတွေခွင့်ပြုထားတဲ့တစ်ကုန်ကြီးတွေကဟာကိုကြတော့ကျွန်တော်တို့ကအဲ့ဒါကိုဝင်ပြီးတော့စီစစ်ပြီးတော့ရက်တင်ရက်ခိုင်းရမယ်ထုတ်ပြီးသားရှင်ထုတ်ပြန်ပေးရမယ်အဲ့ဒါကိုပဲကျွန်တော်တို့ကအားလုံးဆက်ပြီးလုပ်ရမှာပေါ့တစ်လုံကဟာတော့ကျွန်တော်တို့တစ်လုံကမှသူတစ်ထုတ်နဲ့ပြုထားတာကအခုကျွန်တော်မော်တော်ဘတ်ကိုကြည့်ကြတာရှိတယ်သူတို့ထုတ်ချင်တဲ့စစ်ပြီးပုံထုတ်တဲ့ပုံကအပုံထားတဲ့စစ်ကိုကျွန်တော်တစ်တော့နေလို့ထုတ်ခွင့်ပြုတဲ့ခဏအဲ့ခဏကလုံးဝကျွန်တော်အမြင်ပြောရလို့ရှိရင်လုံးဝမှားနေတယ်ဘာလို့လဲဆိုတော့ကျွန်တော်တစ်တော့ခွင့်ပြုတဲ့စစ်တစ်တော့နေလို့ပြင်ထောင်ရိုက်ပြီးတဲ့စစ်ကိုသာလေးတစ်လုံကထုတ်အောင်ဖြစ်တယ်ဒါပေမဲ့ခုအဲ့လိုမဟုတ်တော့ဘဲနဲ့တစ်လုံကထုတ်တဲ့စစ်ကိုထုတ်ပြီးပုံထားတဲ့စစ်ကိုမှတစ်တော့ကွာပြီးတော့တစ်စိမ့်ရိုက်ပြီးခွင့်ပြုပေးတဲ့ခဏကအဲ့ဒီစစ်နေကြောင့်လို့ခုကတော့ပြည်ရည်အဲ့ဒါလည်းပါနေပါလ
ေဆိုတော့ဒီစနစ်ကိုဘယ်ချင်းကစပြီးတော့ကျင့်သုံးလာတာတွေ့ရတာလဲ
အဲ့ဒီစနစ်ကိုဘယ်ချင်းလောက်ကစကျင့်သုံးလဲဆိုတော့2003အဲ့ဒီလောက်ကစပြီးတော့နိုင်ငံတော်ကဒီဘတ်ဂျက်ရာသီအကျက်တွေရဘယ်စက်တာကတော့ဘလောက်ဒေါ်လာတန်းဘလောက်လိုလဲဘယ်စက်တာကတော့ဒေါ်လာတန်းဘလောက်ရှာရမယ်အဲ့လိုမျိုးစက်တက်တွေဖြစ်လာတဲ့အခါမှာဒီပတ်စံဝင်ဝင်ရဖို့အတွက်ကိုတိတ်နေနေထွက်ဖို့အဲ့ဒီဟောက်ဖရိုက်ဖြစ်လာတာ အဓိကတော့ဒီအစိုးရအနေနဲ့ငွေလိုရယ်ငွေတော့ရှာပြရမယ်တက်ကြကတော့ရှိရယ်ဆိုတဲ့အခါမှာအဲ့ဒီဟာအဲ့ drive ဖြစ်လာတယ်တို့ရတိထဖို့ဆိုတာကျွန်တော်တို့တိတော့အနေနဲ့ပင်တောင်လိုက်ရိုက်ပြီးမယ်ဆိုရင်ဥပမာဆိုတော့တဝိုင်းတဝိုင်းကတစ်ပင်ကပြန်ပြီးပေါက်နေတာယူသူကမထုတ်နိုင်ဘူးမထုတ်နိုင်တော့သုံးလမ်းဖောက်တယ်ဖောက်တဲ့နေရာအနေနဲ့ပဲရှိတဲ့ကတစ်ပုံကိုထုတ်လိုက်တာတကယ်တော့တိတော့ကခွင့်ပြုမယ်ဆိုရင်တိတော့ကခွင့်ပြုတဲ့ size ရဲ့စားတဝိုင်းတစ်ခုလုံးကပြန်နေအဲ့ဒီဟာကိုပြန်ကြအောင်လိုက်မထုတ်တော့ဘဲနဲ့သူကအင်းင်းသားလေးဟာကိုသူကအကြောင်းထုတ်လိုက်တယ်အဲ့ရှိတဲ့ကတစ်ပုံထုတ်တဲ့သဘောဖြစ်သွားတော့ဒီကျွန်တော်တို့တိတော့ကရေးထားတဲ့ selling cycle တို့ working plan တို့ဆိုတာလေကလုံးဝပုံလို့မရတော့ဖြစ်သွားတယ်။အဲ့ဒါကြောင့်တော့ပြက်သွားတယ်။အဲ့ဒါအခုကျွန်တော်တို့ပြန်ပြီးလုပ်မယ်ဆိုရင်ဒီ working plan တွေပြန်ဆွေးရမယ်၊ဒီ telling cycle တွေပြန်လုပ်ရမယ်
။ဟုတ်ကဲ့။ဟိုပြင်ဆင်ရတွေကတော့အများကြီးပေါ့နော
်။ဟုတ်ကဲ့။ပြင်ဆင်ရတွေကတော့အများကြီးပါပဲ။ကျွန်တော်တို့ပြပါပြီးတဲ့ကတော့
ပြင်ဆင်ရတွေအများကြီးတဲ့မှာပေါ့နော်။ပထမဆုံးဒီတက်လုပ်ငန်းမှာမြန်မာနိုင်ငံတက်တော်တွေထိမ့်သိမ့်ခြင်းတက်တော်ဌာနနေပြီးတော့working plan လို့ခေါ်တဲ့တက်တော်လုပ်ကိုင်စီမံကိန်းကိုပထမဆုံးစပြီးလုပ်ရမယ်လို့ဟိုဆိုလိုချင်တာပေါ့နော်
။ဟုတ်ပါတယ်။ကျွန်တော်တို့ဒီ working plan ဆွဲမယ်ဆိုရင်တက်တော်ထဲမှာရှိတဲ့တစ်တင်မြေပုံတစ်တင်တရှိပုံတစ်တင် size တွေတစ်မျိုးစားတွေဒါတွေကိုကျွန်တော်တို့ကောက်ရမယ်။ကောက်ပြီးတော့မှအဲ့ဒါကိုတွက်ပြီးတော့မှနှစ်စဉ်တော်တဲ့ဥမာကျောင်းကဘယ်လောက်ထုတ်မယ်တစ်မာဘယ်လောက်ထုတ်မယ်အခြားကဘယ်လောက်ထုတ်မယ်ဆိုအဲ့ဒါကိုတွက်လို့ရမယ်တစ်တည်းရဲ့ rate ပေါ်မှာမူပြီးတော့အဲ့ဒီတောကိုဘယ်လောက်လောက်ထုတ်မယ်တစ်နှစ်ကို20ထုတ်တဲ့အောက် AAC လို့ခေါ်ပါတယ် annual allowable cut ဆိုတော့အဲ့ဒီဟာကိုတွက်ချက်ပြီးမှ20အဲ့ဒါကိုထုတ်ရမယ်အခုကျွန်တော်တောပြုံးသွားတယ်တောပြုံးသွားတယ်ဆိုရင်လည်းကျွန်တော်ကတော့ပေါ်သွားလဲပြုံးပြီလေကျွန်တော်ရှေ့တော်ရအဲ့ဒီ AAC ကိုပြန်တွဲရမယ်ဒီ working plan ကိုပြန်ဆွဲရမယ်တကယ်လက်ရှိအနေအထားကိုပြည်ပြပါရှေ့အနေအထားကိုပြန်ဆွဲနိုင်ရမယ်အဲ့ကျန်ဆွဲလို့ရှိရင်ကျွန်တော် AAC ကိုပြန်တွဲမယ် AAC ကိုတွက်ပြီးကျွန်တော်ကသတ်မှတ်တဲ့ခွင့်ပြုနိုင်တဲ့တော်ရက်ကိုကျွန်တော်ပြန်ထုတ်လို့ရမယ်ဒါမှပါလေ sustainable forest spending ဆိုဖြစ်တာပါအဲ့လိုမျိုးပဲနဲ့အခုဖို့ဒါတွေအကုန်လုံးရပ်ပလိုက်ဆိုလို့ရှိရင်ကျွန်တော်ကတော်ရက်ပစ္စည်းကိုကျွန်တော်တို့ဘုံကထုတ်မတော်ဘူးနဲ့တော်ရက်ကိုကျွန်တော်ကဒီလိုထိုင်ပြီးတော့အလှကြည့်ရတော်ဖြစ်သွားမှာဖြစ်ပါတယ
်အစီအမံခံတွဲမှုကတက်ကိုအရေးပါတာပေါ့နော်
ဟုတ်ကဲ့ sustainable management ဆိုတာကကျွန်တော်ကတစ်တော့တစ်တော့ရဲ့ပစ္စည်းတွေရရမယ်နောက်ပြီးတော့ environment ကိုလည်းထိန်းရမယ် social ကိုလည်းပြည်သူတွေရဲ့ဟာကိုလည်းကျွန်တော်တို့ကထုတ်ပံပေးရမယ်ကျွန်တော်အရင်ကပမာလို့ပြောလို့ရှိရင်စားစင်ကြီးစက်ဆင်ဆက်ကိုဆက်ပြီးတော့လိုအပ်တဲ့ဟာကိုဆက်ပြီးတိုးတယ်ရမယ်အခုကကျွန်တော်ကစားစင်ကြီးစက်မဟုတ်တော့ဘဲနဲ့ပထိုးတောင်းရတဲ့ရက်တော့ဆိုတော့အဲ့ဒီမှာကျွန်တော်တစ်တော့ရဲ့ပစ္စည်းကိုအတုံးနိုင်တော့ဖြစ်သွားပြီဖြစ်သွားအဲ့တော့ကျွန်တော်ရဲ့ management ဟာလွဲပါတယ်ကိုပြောနေပါတယ်
တစ်တော့ပညာရှင်ဦးဝင်းမော်ရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်ပါနော်
။တော်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြကြရတာပါ။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုကိုရန်နိုင်ကအကြေညာပေးပါမယ်ရှင်။
မြန်မာမိတ်ဆွေနိုင်ငံများရဲ့စီဝေးကိုတော့အမေရိကန်ပြည်ထောင်စုညော့မြို့မှာဒီကနေ့ကျင်းပခဲ့ပြီးတော့မြန်မာနိုင်ငံရဲ့ဒုတိယနိုင်ငံသားရေးဝန်ကြီးဦးချော်တင်လည်းတက်ရောက်ခဲ့ပါတယ်ဒီစီဝေးမှာကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်လည်းတက်ရောက်မင်းရင်ကုန်းပြောကြားခဲ့ပါတယ်အတွင်းမှုချုပ်မစ္စတာဘန်ကီမွန်ဟာပြီးခဲ့တဲ့လကနေပြီးတော့မှကျင်းပခဲ့တဲ့21ရာစုပင်လုံညီလာခံကိုလည်းတက်ရောက်ခဲ့တာပါမစ္စတာဘန်ကီမွန်ကဒီစီဝေးတွင်းမှာပြောကြားခဲ့တာကတော့ဒီမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ခီးစဉ်တွင်မြန်မာဆိုရထိတ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတော့အပြုသဘောဆွေးနွေးမှုတွေလုပ်နိုင်ခဲ့တယ်လို့ဆိုပါတယ်မြန်မာပြည်သူလူထုက NLD အစိုးရအသစ်ပေါ်မှာတခဲနဲ့ထောက်ခံပြီးမဲပေးခဲ့ကြတာကိုကြည့်မယ်ဆိုရင်ဒီမိုကရေစီပေါ်ပေါလာဖို့အတွက် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယုံကြည်မှုတွေရှိတယ်ဆိုတာပြသခဲ့တာဖြစ်တယ်လို့မစ္စတာဘန်ကီမွန်ကပြောပါတယ်။အာဖရိကနယ်ပေါ်အမေရိကန်နိုင်ငံသားတူကိုရဲကအငင်းပွားစရာပြစ်ခတ်ခဲ့တာနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံအရှိတ်ချန်မြောက်ကယ်ရိုလိုင်းနားပြည်နယ်ရှာလော့တ်မြို့မှာ၃ညမြောက်ဇက်တိုက်ဖြစ်တဲ့ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြပွဲအများစုဟာငြင်းငြင်းချမ်းချမ်းပဲရှိခဲ့ပါတယ်။ည၁၀နာရီနောက်ပိုင်းအပြင်မထွက်ရလို့မိန်ထုတ်ထားတာကိုဆန္ဒပြသူရာပေါင်းများစွာကလိုင်းနာခြင်းမရှိဘဲတောက်ကြနေအစောပိုင်းကလမ်းလေပေါ်ကိုထွက်ဆန္ဒပြခဲ့ကြတာပါ။ဆန္ဒပြသူတွေဘက်ကငြင်းငြင်းစွာဆန္ဒပြနေသည်။သူတို့အနေနဲ့ညမထွက်မိန်ထုတ်ထားတာကိုအေးအေးယူဆောင်ရွက်သွားဖို့အစီအစဉ်မရှိဘူးလို့အာဏာပိုင်တွေဘက်ကပြောပါတယ်ခင်ဗျာထိုင်းနိုင်ငံတောင်ပိုင်းမှာတော့ဒီကနေ့လမ်းဘေးထောင်ဘုံပေါက်ခွဲခဲ့ပြီးတော့တနက်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်3ယောက်သေဆုံးသွားတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်ရုရှားနိုင်ငံမော်စကိုမြို့ကပလတ်စတစ်တူလောင်ထားတဲ့ကိုရောင်ကြီးတစ်ခုအမိအကြီးကျယ်လောင်ကျွမ်းခဲ့တာကိုငြင်းသက်ခဲ့စဉ်အ တွင်းမှာမိသားသမား၈ဦးတည်ဆုံသွားခဲ့တယ်လို့ရုရှားအာဏာပိုင်ကပြောပါတယ်ခင်ဗျာ
။တည်င်းချင်းချုပ်ကိုကိုရနိုင်ကကြီးညာပေးခဲ့တာပါ။ဒီမနက်အစီအစဉ်ထုတ်လို့ရမှုကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့စစ်ဒရက်ဖရန်ကလင်ဖြစ်ပါတယ်။ကျမကအီတန်စမာ VOA American အသံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်၆နာရီနဲ့9နာရီအထိထုတ်လွှင့်ပေးသွားမှာပါ။ညနေပဲ၆နာရီခွဲထုတ်လွှင့်တဲ့အစီအစဉ်တွေကိုလည်းဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ကြတူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်အပေါင်းကောင်းသောညဖြစ်ပါစေ။
This program has come to you from the Voice of America, Washington.